Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဖေဖော်ဝါရီလ4ရက်တနင်္လာနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 32 40 48အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်လာစေနိုင်ပါတယ်ရှင်။ကျမခွာညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်။မင်္ဂလာပါရှင်။ကျမခင်မျိုးသက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူချိန်ညာပေးမှာပါ။Venezuela မှာ American ရဲ့စီးရေးဝင်ဆက်မှုဟာရွေးချယ်စရာတစ်ခုအနေနဲ့ရှိနေတယ်လို့ American သမ္မတ Donald Trump ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။ပုံရဟန်းမင်းကြီး Francis ဟာတနင်္လာနေ့မှာပဲ Arab စော်ဘွားများပြည်တော်စုနိုင်ငံကိုရောက်နေပါပြီ။ရခိုင်ပြည်နယ်ရေသိရောင်ဘူးတီရောင်ဒေသတွေမှာတပ်မတော်နဲ့ရခိုင်လက်နက်ကိုင် AA တပ်ဖွဲ့တို့ကြားတနင်္လာနေ့အထိတိုက်ပွဲတွေဆက်ပြီးဖြစ်ပွားနေပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်ရီ။
ကောင်းပါပြီရှင်အခုမနက်ခင်းဆက်ပြီးနားဆင်ရမယ့်စီစဉ်တွေထဲမှာတော့မြန်မာနိုင်ငံတည်နေတဲ့အကျွေးတွေဟာတရုတ်နိုင်ငံကိုပြန်ဆက်မဲ့အကျွေးကအများဆုံးဖြစ်နေပြီးဒါကိုဘယ်လိုဆက်ကြမလဲဆိုတာနဲ့ပတ်သက်လို့
တရုတ်ကျွေးမိအများစုဟာအရင်အစိုးရအဆက်ဆက်ကချီးယူခဲ့တဲ့ငွေတွေဖြစ်ပြီးတော့မှယခုအခါကျွေးမိပြန်ဆက်ရမယ့်ကာလကိုဆက်ရောက်နေပြီဖြစ်ပါတယ်
လွတ်တော်ကိုယ်စားလှယ်ဦးတန်းစိုးရဲ့အစိုးတွင်သွေးမှုနဲ့အတူနားဆင်ကြရပါမယ်။မြမဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမှာဖြစ်တင်ဖြစ်ထိုက်တာတွေဖြစ်နိုင်ခြေတွေအကြောင်းဆွေးနွေးသုံးသပ်ထားပါရစေ။ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့မြမကြီးကပေးစာဥစိတ်သူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်နဲ့ထူးခြားစံပြသတင်းများအစီအစဉ်တွေနားဆင်ကြရမှာပါ။အခုအရင်ဆုံးတော့တနင်္လာနေ့မနက်ခင်းထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ပြောပြပေးကြပါမယ်ရှင်။
Venezuela နိုင်ငံမှာ American ရဲ့စီးရေးဝင်ဆက်မှုဟာရွေးချယ်စရာတစ်ခုအနေနဲ့ရှိနေတယ်လို့ American သမ္မတ Donald Trump ကတနင်္လာနေ့ CBS ရုပ်သံနဲ့မေးမြန်းခန်းမှာမှတ်ချက်ပေးပြောဆိုလိုက်ပါတယ်။ American နဲ့တခြားနိုင်ငံတွေက Venezuela သမ္မတ Nicolas Maduro ကိုဖျောက်ချဖို့အတွက်ဖိအားတွေတိုးပင်းနေပြီးအတိုက်ခံခေါင်းဆောင် Juan Guaido ကို Venezuela ယာယီသမ္မတဖြစ်နေထောက်ခံမှုပေးနေချိန်မှာပဲ Venezuela ကို American တပ်တွေဝင်ရောက်ဖို့အတွက်သမ္မတ Trump အမိန့်ပေးဖို့ဘယ်အကြောင်းကများဖန်တီးနိုင်မလဲလို့မေးတဲ့အခါမှာတော့သမ္မတကတိတိကျကျပြန်လည်မဖြေဆိုခဲ့ပါဘူး။လာအတော်ချာတော့ကမဒူရိုရဲ့တွစ်ဆုံမှုပန်ကြားချက်ကိုသူလက်မခံခဲ့ဘူးလို့သမ္မတကပြောခဲ့တယ်လို့ဂွာဒီယိုအာနာယာရေးအတွက်ဒီမိုကရေစီရလာရေးအတွက်လောက်ရမယ့်အလုပ်တွေအများကြီးရှိနေတာကြောင့်လို့ပြောပါတယ်။ American ပြည်ထောင်စုနဲ့တခြားနိုင်ငံတွေကဂွာဒီယိုကို Venezuela ရဲ့ယာယီသမ္မတအဖြစ်အတိအမှတ်ပြုထားကြတာပါ။ Venezuela နိုင်ငံမှာတကယ်ဆိုးရွားတာတွေအများပြားဖြစ်ပေါ်နေတာကြောင့်မဒူရိုနဲ့ဆွေးနွေးဖို့သူညှင်းပယ်ခဲ့တာဖြစ်ကြောင်းလည်းသမ္မတကပြောပါတယ်။ Austria ဝန်ကြီးချုပ် Sebastian ကတ်ကာရောသူဟာဂွာဒီယိုနဲ့စကားပြောဆိုခဲ့ပြီး Venezuela နိုင်ငံဒီမိုကရေစီပြန်ရဖို့သူအပြည့်အဝထောက်ခံကြောင်းပြောကြခဲ့တယ်လို့သူ Twitter မှာရေးခဲ့ပြီးတော့ EU နဲ့သူ့ရဲ့ယာယီသမ္မတအဖြစ် EU နဲ့သူတို့ကထောက်ခံတယ်လို့ပြောပါတယ်။ Maduro ကလွတ်တော်ရွေးကောက်ပွဲတွေကိုစောစောစီစီကျင်းပပေးမှဖြစ်ကြောင်းပြောတာပါ။တတော်ဥက္ကဋ္ဌဂွာဒီယိုကတော့သူဟာနိုင်ငံရဲ့တည်ဝင်ခေါင်းဆောင်ဖြစ်ကြောင်းကြေညာထားတာဖြစ်ပါတယ်။
မက္ကဆီကိုနယ်စပ်တိုင်းကာယံမှုရန်ပုံငွေရရှိရေးအတွက်နောက်တစ်ကြိမ်အစိုးရရန်ရယာအစိတ်တစ်ပိုင်းရဆိုင်တာမျိုးသူလုကောင်းလုံနိုင်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောကြားလိုက်ပါတယ်။အကယ်၍အောက်လွတ်တော်အမတ်တွေနဲ့သဘောတူညီချက်မရဘူးဆိုရင်နိုင်ငံတော်အရေးပေါ်အခြေအနေတရားကြေညာဖို့သူပြင်ဆင်ထားကြောင်းသမ္မတထရန့်ကအရေးအမွေပြောကြားပါတယ်။တနင်္ဂနွေနေ့ CBS ရုပ်သံကထုတ်လွှင့်တဲ့ Face the Nation အစီအစဉ်မေးမြန်းခန်းမှာသမ္မတထရန့်ကအဲ့လိုပြောကြားသွားတာပါ။နိုင်ငံမှာအရေးပေါ်အခြေအနေတွေအများကြီးရှိတဲ့အထက်ကနေဆက်မှာလူကုန်ကူးသူတွေကြောင့်အမေရိကန်နိုင်ငံရဲ့အစုအပြုံလိုက်ကျူးကျော်ဝင်ရောက်မှုတွေမူရစ်ဆေးမှောက်ကုန်မှုတွေကအရေးပေါ်အခြေအနေတွေဖြစ်တယ်လို့သူကထောက်ပြပါတယ်။နေဆက်တတိုင်းကာယံဖို့လိုအပ်တယ်ဆိုတာသိရသားနဲ့အောက်လွှတ်တော်ကနေရန်ပုံငွေထုတ်မပေးရေးဆုံးဖြတ်တဲ့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကိုလည်းသမ္မတထရန့်ကပြင်းပြင်းထန်ထန်ဝေဖန်တိုက်ခိုက်ပါတယ်။နေဆက်တတိုင်းရန်ပုံငွေအတွက်လွှတ်တော်ကခွင့်ပြုမလားဆိုတာကိုဖေဖော်ဝါရီ15ရက်နေ့ထိသူစောင့်မှာဖြစ်ပေမဲ့အဲ့ဒီနောက်ပိုင်းအရေးပေါ်အခြေအနေကြေညာဖို့အတွက်လည်းပြင်ဆင်ထားတယ်လို့ဆိုပါတယ်။သမ္မတထရန့်ဟာလာမယ့်အင်္ဂါနေ့မှာနိုင်ငံတော်အခြေပြမိခွန်းကိုအောက်လွှတ်တော်မှာပြောကြားဖို့ရှိပါတယ်
။ပုံရဟန်းမင်းကြီး Francis ဟာတနင်္လာနေ့မှာ Arab စော်ဘွားများပြည်တော်စု UAE ကိုရောက်ရှိနေပါပြီ။ ကမ္ဘာရိုမန်ကက်သလစ်ခေါင်းဆောင်ပိုယဟန်မင်းကြီးတဦးအနေနဲ့အစ္စလာမ်ဘာသာထွန်းကားတဲ့အာရဗ်နိုင်ငံကျွမ်းဆွယ်ဒေသကိုပထမဆုံးခီးဖြစ်တဲ့ပိုယဟန်မင်းကြီးဖရန်စစ်သွားရောက်တာဖြစ်ပါတယ်။ဘာသာပေါင်းစုံညီလာခံတစ်ခုတက်ရောက်ဖို့အတွက်အာရဗ်ဆဝါမျပြည်တော်စုကိုပိုယဟန်မင်းကြီးသွားရောက်တာဖြစ်ပြီးအင်ကာနေကျရင်တော့ရောမကိုပြန်မှဖြစ်ပါတယ်။ဗာတီကန်ကနေထွက်ခွာခြင်းကတော့ရေမင်းကလူသားချင်းစာနာမှုဆိုင်ရာအကျင့်တင်းနဲ့ပတ်သက်ပြီးအလွန်မင်းစိုးရိမ်တဲ့အကြောင်းနဲ့ပဋိပက္ခတွေအတွင်းကအစုဖွဲ့အားလုံးအနေနဲ့နိုင်ငံတကာသဘောတူညီချက်ကိုလေးစားလိုက်နာဖို့ဒုက္ခရောက်နေတဲ့ပြည်သူတွေစီဆန်းတဲ့ရိတ်ခါတွေရောက်ရှိအတွက်အကူအညီပေးဖို့ပါတိုက်တွန်းခဲ့ပါတယ်။အာရဗ်ဆော်ဘောများပြည်တော်စုမှာလုပ်တဲ့အခုညီလာခံကိုတော့မွတ်စလင်တွေခရစ်ယာန်တွေအပြင်ဂျူးအိန္ဒိယဗုဒ္ဓဘာသာတွေတခြားဘာသာကိုးကွယ်မှုဆိုင်ရာအကြီးအကဲတွေတက်ရောက်ကြဖို့ရှိပါတယ်။တနင်္လာနေ့မှာတော့ပုံဟန်မင်းကြီးဖရန်စစ်နဲ့အီဂျစ်ကတရားဟောဆရာကြီးရှိခ်အဆမ်တ်အယ်တိုင်ယပ်တို့မိန့်ဝန်ပြောကြမှာဖြစ်ပါတယ်။အင်္ဂါနေ့မှာတော့အဘူဒါဘီမှာပုံဟန်မင်းကြီးရဲ့လူရုစုဝေးဟောပြောပွဲလုပ်ဖို့ရှိပြီးတက်ရောက်သူကတသိန်းတ3,500လောက်ရှိမယ်လို့ခန့်မှန်းကြပါတယ် UAE မှာကက်သလစ်ဘာသာဝင်တွေအများရှိနေပြီးအများစုကဖိလစ်ပိုင်နဲ့အိန္ဒိယနိုင်ငံတွေကနေလာရောက်လုပ်ကိုင်နေကြသူတွေဖြစ်ပါတယ
် X-Tray SUV အမျိုးအစား Nissan Motor ကားတွေကိုဗြိတိန်နိုင်ငံမှာထုတ်လုပ်ဖို့စီစဉ်ထားတာကိုဖျက်သိမ်းတော့မယ်လို့ Nissan ကားကုမ္ပဏီရဲ့ဥရောပဆိုင်ရာအကြီးအကဲကတနင်္ဂနွေနေ့မှာကြေညာလိုက်ပါတယ်ဗြိတိန်နိုင်ငံမြောက်ပိုင်းမှာထုတ်လုပ်ဖို့စီစဉ်ထားတာကိုအခုလို့ဖျက်သိမ်းလိုက်တာကြောင့် EU ကနေဗြိတိန်ခွဲထွက်ပြီးနောက်ဗြိတိန်စီးပွားရေးပြန်ကောင်းအောင်လုပ်မယ်ဆိုတဲ့ဝန်ကြီးချုပ်ထရီဇာမေရဲ့ရည်ပန်းချက်ကိုတိတိတသာထိခိုက်သွားစေတာပါ Nissan SUV မော်တော်ကားတွေဗြိတိန်နိုင်ငံကဆက်ယုံမှာထုတ်လုပ်နေတဲ့အစီအစဉ်အခုလိုဖျက်သိမ်းလိုက်ရတာဟာစီးပွားရေးအရသာဖြစ်ပြီးဗြိတိန်အနေနဲ့ EU ထဲပြန်ပေါင်းမလားခွဲထွက်မလားဆိုတဲ့မရေမရာအခြေအနေတွေက Nissan ကုမ္ပဏီရဲ့အနာဂတ်ကိုလာပြီးရိုက်ခတ်လာနိုင်တာကြောင့်ဖြစ်တယ်လို့ Nissan ကုမ္ပဏီရဲ့ဥရောပဆိုင်ရာအကြီးအကဲ Gian Luca Di Fecci ကပြောပါတယ်ပြီးခဲ့တဲ့နှစ်ကဆိုရင်ဗြိတိန်နိုင်ငံတွင်ကားထုတ်လုပ်မှုကဏ္ဍမှာရင်းနှီးမြှုပ်နှံမှု46ရာခိုင်နှုန်းကျဆင်းသွားခဲ့ပါတယ်။ဒါပေမဲ့ Xtreya အမျိုးအစား Nissan ကားတွေကိုတော့ဂျပန်နိုင်ငံ Kyushu ကျွန်းကစက်ရုံတွေမှာပဲဆက်ထုတ်သွားဖို့စီစဉ်ထားပါတယ်။ Nissan ကားကုမ္ပဏီဟာအင်္ဂလန်မြောက်ပိုင်း Sunderland ဒေသမှာ SUV ကားတွေထုတ်ဖို့သဘောတူခဲ့ပြီးအဲ့ဒီစက်ရုံမှာအလုသမား 9,000 လောက်ရှိပါတယ်။
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153ညဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရေအမေရိကန်တံကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ရခိုင်ပြည်နယ်ရတိတောင်မြို့နယ်ဘက်မှာတနင်္ဂနွေနေ့မနက်ပိုင်းကတပ်မတော်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ A တို့ကြားတိုက်ပွဲတွေဆက်ပြီးဖြစ်ပွားနေပါတယ်။ဘူးတီတောင်မြို့နယ်ကြောက်တန်းကျေးရွာနားမှာလည်းတိုက်ပွဲတွေဖြစ်ပွားခဲ့ပြီးရခိုင်တပ်မတော် A ကခြုံခုတ်တိုက်ခိုက်ခဲ့တာဖြစ်ကြောင်းကြောက်တန်းကျေးရွာသားတဦးက VOE ကိုပြောပါတယ်။စနေနေ့ကတော့ရတိတောင်မြို့နယ်ကြောက်တန်းရွာနဲ့ရေပုတ်ရွာကြားမှာတိုက်ပွဲဖြစ်ခဲ့တယ်လို့လည်း A ကပြောပါတယ်။မြမတပ်မတော်နဲ့ A တို့ကြား2018 November လကုန်ကနေဒီနှစ် February လပိုင်းအထိတိုက်ပွဲတွေကိုဆက်လက်ဖြစ်ပွားနေတာကြောင့်ရခိုင်ပြည်နယ်ကနေဘူးတီတောင်ရသေးတောင်မောင်တော်ကြောက်တော်နဲ့ပုံနှကြုံမြို့နယ်တွေမှာရှိတဲ့ဒေသခံရွာသား6,000ကျော်လောက်စစ်ဘေးတန်းရှောင်နေရပါတယ်တိုက်ပွဲတွင်ကျေးရွာအုပ်ချုပ်ရေးမှုတွေအပါအဝင်ရွာသားတချို့ကမတရားသင်းဆက်သွယ်မှုပုံမှန်ဆက်ခွန်တင့်နဲ့တရားဆွဲဆိုမှုတွေလည်းခံနေကြပါတယ
်အမေရိကန်ပြည်ထောင်စုကတက္ကသိုလ်အတုတစ်ခုမှာကျောင်းဝင်ခွင့်လျှောက်ပြီးပြည်ဝင်ခွင့်ဗီဇာရယူခဲ့တဲ့ကျောင်းသားတရာကျော်အဖမ်းခံရတဲ့ကိစ္စတွေမှာအိန္ဒိယကျောင်းသားတွေပါဝင်ပြီးအမေရိကန်အစိုးရကတသက်ညာညာစဉ်းစားပေးဖို့လိုကြောင်းအိန္ဒိယအစိုးရကတောင်းဆိုလိုက်ပါတယ်အမေရိကန်ရဲ့အမိမြေလုံခြုံရေးဌာနက2015ခုနှစ်မှာမီချီဂန်ပြည်နယ်ဒက်ထရိုက်မြို့ပြင်လိပ်စာနဲ့ University of Farmington ဆိုတဲ့တက္ကသိုလ်အတုတစ်ခုကိုဖန်တီးခဲ့တာပါအဲ့ဒီတက္ကသိုလ်မှာဘာသာရပ်ဆိုင်ရာဌာနတွေမရှိတာကျောင်းပရဝံမရှိတာတရားဝင်အမေရိကန်အဆင့်မြင့်ပညာရေးဌာနတစ်ခုမှာရှိသင့်ရှိအပ်တဲ့လက္ခဏာတွေမရှိတာတွေကိုသိရသားနဲ့နိုင်ငံသားကျောင်းသား600ကျော်ကကျောင်းဝင်ခွင့်လျှောက်ခဲ့တာပါအဲ့ဒီတက္ကသိုလ်ဟာအတူဖြစ်တယ်ဆိုတာသိရတဲ့ပြည်ဝင်ခွင့်ဗီဇာရဖို့တခုတည်းအတွက်သာကျောင်းဝင်ခွင့်လျှောက်ခဲ့ကြောင်းဖြစ်တယ်လို့အမေရိကန်အစိုးရရှေ့နေတွေကဆွဆွဲပါတယ်ဒါပေမဲ့ဒီကျောင်းသားတွေဟာလှည့်ပြားခံရခြင်းသာဖြစ်တယ်လို့အိန္ဒိယအစိုးရကတုံ့ပြန်ပါတယ်အထင်းသိမ်းခံရတဲ့ကျောင်းသားတွေရဲ့ဂုဏ်သိက္ခာအတွက်စိုးရိမ်ကြောင်းနဲ့သူတို့တွေကိုကောင်းမွန်စွာထားလိမ့်မယ်လို့ယုံကြည်ကြောင်းလိုအပ်တဲ့အကူအညီတွေပေးနိုင်ဖို့အဲ့ဒီကျောင်းသားတွေကိုအိန္ဒိယတန်ယုံကချက်ချင်းသွားတွေ့ခြင်းကိုတောင်းဆိုထားကြောင်းအိန္ဒိယနိုင်ငံရဲ့ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်တာပါပဲ
American and Tang Korea, Achita and Yashi, attending when they twist on Hurigani. American Tamara, Donald Trump, and Yang Korea Council, Kim Jong Un, Dudia Jing, Tate, Sunny Word, Sunny Jamel, Nyoli Ajang, Ebi Dilemma, Popia Tabari, Pigate, Jetabrini Garo, Tamara Trump, Tune Kim Lue, Tate, Sunny Word, Benny, Benny, Achempa, Mesurago, Dilemma, Tate, Tujina Melu, Piogaraba, Amyaga, or February Lagon, or Pimelu, Kaman Jabari, Trump, Yagoria, Sanya, Tutantama, Stephen Beginga, ဒီထိပ်သီးဆွေးနွေးပွဲအတွက်အသေးစိတ်တွေကိုစီစဉ်ဖို့အတွက်တောင်ကိုရီးယားအရာရှိတွေနဲ့တွေ့ဆုံမှာဖြစ်ကြောင်းသတင်းတွေထွက်ပေါ်လာချိန်မှာပဲသူဟာတောင်ကိုရီးယားကိုတနင်္လာနေ့ကရောက်ရှိသွားပါတယ်တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးကတော့အမေရိကန်အထူးတန်တမန်ဘီဂျင်းနဲ့သူ့ရဲ့တောင်ကိုရီးယားအထူးတန်တမန်လီဒူဟွန်းလို့ဟာအမေရိကန်မြောက်ကိုရီးယားဆွေးနွေးပွဲဆိုင်ရာအလုပ်ဆက်တိုင်ပင မျိုးတော့ပြုံးရမ်းမှာဒါမှမဟုတ်ကိုရီးယားနိုင်ငံခြားကပမွန်ဂျွန်ရွာလေးမှာဖြစ်စေတွေ့ဆုံနိုင်ပွဲရှိတယ်လို့ဖော်ပြနေကြပါတယ်
။အမေရိကန်ပြည်ထောင်စုမှာစူပါဘောလ်လို့လူသိကြတဲ့ NFL အမေရိကန်အမျိုးသားဘောလုံးအဖွဲ့ချုပ်ဖလားဘောလူပွဲကိုကျွန်တော်တို့အတန်လွှင့်နေတဲ့တင်းငွေတွေညမှာပဲဂျော်ဂျီယာပြည်နယ်အတ္လန်တာမြို့ကစားကွင်းမှာကျင်းပနေပြီဖြစ်ပါတယ်။ဒီနှစ်မှာတော့ New England Patriots အသင်းနဲ့ LA Rams အသင်းတို့ရှင်ပြိုင်ကြမှာပါ။အားကစားရေးကျွမ်းကျင်သူတွေရဲ့အဆိုအရပက်ထရော့အသင်းကရှစ်မှတ်အသားနဲ့အနိုင်ရလိမ့်မယ်လို့ခန့်မှန်းထားကြပြီးအဲ့ဒီအသင်းတွေကကော်တာဘက်မှာကစားတဲ့ Tom Brady ရဲ့အစွမ်းအစကိုပရိသတ်ကစောင့်ကြည့်မှာပါပက်ထရော့အသင်းဟာဒီတစ်ကြိမ်ပါနဲ့ဆိုဘောလူးဝဲတက်တာ17ကြိမ်ရှိသွားပြီး Philadelphia Eagles အသင်းကိုဟိုမနှစ်တုန်းကရှုံးနေပြီးဒုတိယသာရခဲ့ပါတယ် LA Rams အသင်းကတော့ဘောလူးဝဲတက်တာ4ကြိမ်ရှိပြီး2002ခုနှစ်ကပက်ထရော့အသင်းကိုရှုံးနေခဲ့ပါတယ်
2019ခုနှစ်ဖေဖော်ဝါရီလ4ရက်တနင်္လာနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကုညံဝင်းအောင်တို့ပြောပြပေးသွားကြတာပါအခုမနက်ခင်းနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးမြန်မာနိုင်ငံမှာအများဆုံးတင်နေတဲ့တရုတ်နိုင်ငံကိုပေးရမယ့်အကြွေးတွေဘယ်လိုဆက်ကြမလဲဆိုတာကြည့်ကြရအောင်ပါရှင်မြန်မာနိုင်ငံရဲ့ပြည်ပကျွေးမီတွေထဲမှာအများဆုံးဖြစ်နေတဲ့တရုတ်နိုင်ငံရဲ့ကျွေးမီတွေကိုအမြန်ဆုံးပြန်ဆက်ဖို့လွှတ်တော်ကနေ NLD အစိုးရကိုပြီးခဲ့တဲ့သတင်းပတ်ကတိုက်တွန်းခဲ့ပါတယ်။ပြည်ပကျွေးမီစုစုပေါင်းခန့်မှန်းချေအမေရိကန်ဒေါ်လာ10ဘီလီယံနဲ့မှတရုတ်ကိုဆက်ရမယ့်ချေငွေပေါင်းက4ဘီလီယံရှိတာကြောင့်တရုတ်ရဲ့အကျွေးထောင်ချောက်ကနေလွတ်မြောက်အောင်ဘလို့နိလန့်တွေနဲ့ဆောင်ရွက်ကြမလဲ။မတ်အင်ဂျင်နိုင်ကအပြည့်အစုံကိုဆက်ပြီးတော့ပြောပြပေးမှာပါရှင်
။ကာလလတ်ကျွေးမီစီမံခန့်ခွဲမှုမဟာဗျူဟာနဲ့ပတ်သက်လို့လွှတ်တော်မှာတင်သွင်းထားတဲ့အစိုးရရဲ့အစီရင်ခံစာကိုဇန်နဝါရီလ29ရက်နေ့ကပြည်ထောင်စုလွှတ်တော်မှာဆွေးနွေးခဲ့ခြင်းပြည်ပကျွေးမီစီရင်အရာတရုတ်ချင်းငွေလက်ကျန်အများဆုံးဖြစ်နေတယ်လို့အတိုးနှုံးပေးတဲ့နေရာမှာလည်းအများဆုံးဖြစ်နေကြောင်းပဲခူးတိုင်းဒေသကြီးအုတ်တွင်းမဲဆန္ဒနယ်မြေလွှတ်တော်ကိုယ်စားလှယ်ဒေါ်ချူချူကအခုလိုပြောပါတယ်
2014-2015ဘာနာရေးနှစ်မှစ၍နှစ်လိုက်ပြပကျွေးမီလက်ကျန်အခြေအနေကိုဖော်ပြထားတဲ့ဇယားပါအချက်အလက်များကိုလေ့လာကြည့်ရတွင်တရုတ်ချင်းမွေလက်ကျန်အများဆုံးဖြစ်သည့်အပြင်ပေးရတဲ့အတွန်းနှုန်းကလည်းအများဆုံးဖြစ်နေတဲ့အတွက်တရုတ်ချင်းမွေလက်ကျန်ကိုစောလင်စွာပြန်ဆတင်ပါတယ်လက်ရှိဆောင်ရွက်နေတဲ့ချင်းမွေသဘာဝအရဆက်လို့တဲ့အချိန်တွင်ဆက်ရှင်သည့်မူပမာဏကိုဆက်နိုင်တာဖြစ်လို့အတိုးများပြီးနိုင်ငံတော်စုစုပေါင်းကျွေးမီလက်ကျန်ရဲ့40ရာခိုင်နှုန်းရှိသောချင်းမွေလက်ကျန်အများဆုံးဖြစ်တဲ့တရုတ်ချင်းမွေကိုဆက်နိုင်သမျှစောလင်စွာပြန်လည်ပေးဆပ်တင်ကြောင်းအကြံပြုရခြင်းဖြစ်ပါတယ်
တရုတ်နိုင်ငံကချေယူထားတဲ့ငွေတွေဟာအရင်စစ်အစိုးရဆက်ဆက်လက်ထက်တွေတုန်းကဖြစ်ပြီးအခုမှဒီငွေတွေပြန်ဆက်ရမယ့်အချိန်ရောက်နေတာဖြစ်ကြောင်းရန်ကုန်တိုင်းဒေသကြီးမဲဆန္ဒနယ်အမှတ်၄လွှတ်တော်ကိုယ်စားလှယ်ဦးတန်းစိုးခေါ်တန်းစိုးဘောကပေတာကပြည်ထောင်စုလွှတ်တော်စည်းဝေးမှာအခုလိုပြောသွားပါတယ
်တရုတ်ကျွေးမီဟာကျွန်တော်တို့၄ဘီလီယံကျော်ရှိပါတယ်ပြန်ပြတိုးနှုန်းဟာ၄ရာခိုင်နှုန်းဝန်းကျင်မှာရှိပါတယ်တရုတ်ကျွေးမီအများစုဟာအရင်အစိုးရဆက်ဆက်ကချေယူခဲ့တဲ့ငွေတွေဖြစ်ပြီးတော့မှယခုအခါကျွေးမီပြန်ဆက်ရမယ့်ကာလကိုဆက်ရောက်နေပြီဖြစ်ပါတယ
်မြန်မာနိုင်ငံရဲ့နိုင်ငံသားကျွေးမီပမာဏဟာ1988ခုနှစ်ကနေ2012ခုနှစ်အတွင်းမှာစုပုံလာပြီးအဲ့ဒီတည်းမှာတရုတ်ချင်းငွေအများဆုံးဖြစ်လာရတဲ့အကြောင်းရင်းကလည်းနိုင်ငံတကာရဲ့စီးပွားရေးပိတ်ဆို့တန်ခတ်မှုကိုခံနေရတဲ့မြန်မာစစ်ဆိုးရအတွက်တရုတ်နိုင်ငံသားအဓိကအားထားစရာဖြစ်လာတာပါဒါကြောင့်အဲ့ဒီအချိန်ကယူထားတဲ့တရုတ်ကျွေးမီတွေကိုအခုပြန်ဆက်ဖို့ဆိုရင်ပြည်ရင်းထုတ်ကုန်လိုစံမျိုးနဲ့ပြန်ပြီးပေးချေတဲ့နီလန်ကိုအသုံးပြုတဲ့လို့မြင်ကြောင်းလွှတ်တော်အမတ်ဦးတန်းစုကပြောပါတယ်
။တချို့လက်တင်အမေရိကတချို့နိုင်ငံတွေမှာသူတို့ရဲ့ပြည်ရင်းထုတ်ကုန်တွေနဲ့ကျွန်တော်တို့ပြန်ဆက်ပါတယ်။ဥပမာငါပြောသေးတဲ့ဆက်တာမျိုး၊ကော်ဖီနဲ့ဆက်တာမျိုး၊ပြောင်းနဲ့ပြန်ဆက်တာမျိုးကျွန်တော်တို့
ဆက်လို့ရပါတယ်နိုင်ငံတကာမှာကြီးတူးကြီးရီကွက်စ်လုပ်ပြီးတော့အဲ့တော့ကျွန်တော်တို့နိုင်ငံမှာလည်းအထူးသဖြင့်စံကျွန်တော်နိုင်ငံထုတ်ကုန်တော်တော်များများနဲ့တရုတ်ကိုပြန်ဆက်တဲ့နေမှာဒီ ပြန်ဆက်တာတော့ကျွန်တော်တိုင်းပြည်အတွက်လက်ရှိချင်းနေရပို့ပြီးတော့နင့်နာမယ်လေဘာမှဆိုင်ကအစ်ဖို့မှာထုတ်ကုန်မှာတော်တော်လေးဝေအားလိုက်လာလို့ဖြစ်တယ်သူတော့ဆန်ကအမှန်ဘာမှပြည်အတွက်တမိုးရှိတဲ့ပစ္စည်းဖြစ်တယ်အဲ့ဒါကိုအတွေးကိုပြန်ပြီးတော့လျှော်တဲ့နေမှာတုံးမယ်ဆိုရင်ခုပမာပေါ့လေကျွန်တော်တို့ဟိုတခြားကိုရောင်းရင်ဆိုင်တရားနဲ့ဆန်ကညရမှာသူတို့ဒီရားနဲ့ဆန်ကညကိုပေးလိုက်မယ ုပ်တယ်လို့ကျွန်တော်မြင်ပါတယ်
ဒါကြောင့်သူ့ရဲ့လုပ်ငန်းအတွေ့အကြုံပေါ်ခြေခံပြီးတရုတ်အကျွေးပြန်ဆက်နိုင်ရေးနီလန်သုံးလန်းကိုဥကန်ထွန်းကအခုလိုအကြံပြုပါတယ
်ပထမတစ်ချက်ကတော့နှစ်နိုင်ငံအခုတရုတ်ကဗမာနဲ့တလောက်တောက်ပြန်ရေးနိုင်ငံရေးကချစ်ချည်တကယ်တော့ချစ်ချည်နေတယ်ဆိုရင်နံပါတ်၁ကရှော့ပစ်ဖို့အချို့တွဲကိုကျိုးညီတယ်ရှော့ပေးဖို့အရင်ကလည်းရှော့ဘူးတဲ့အလားအလာတွေရှိတယ်ဒီတခြားနိုင်ငံတွေပေါ့လေဥပမာဟိုဂျပန်တို့ကတော့လည်းအဲ့ချက်ကဒီကျန်တဲ့ချင်းကြီးတွေမှာကခုန400လုံးကျော်ဆိုတာဒီကမ္ဘာပန်းတို့ GDP တို့နှစ်ရှည်ချင်းဝင်မျိုးနဲ့ရှင်ပြပြီးတော့အတုံးလုံးကိုကျန်လေတတ်ပတ်တဲ့နည်းနဲ့ညီနိုင်တဲ့ဥပမာ400တော့နေဘုံတော့ကျွန်တော်တို့လုပ်ခဲ့တော့ဆို 0.25 ရာခိုင်နှုန်းနဲ့အတုံးလုံးကနေဒီပေးအတုံးလုံးကိုကျန်လေပြင်ဆင်တတ်မှတ်ပြီးဖို့တတိယကတော့ဆိုင်းငံ့ကာလကိုတတ်ပြီးတိုးမြင့်ပြပါဆိုတဲ့သုံးနည်းနဲ့ကျင်းကလို့ရှိရင်တကယ်တော့ကိုယ်နိုင်ငံကိုအင်းကြီးချင်းနိုင်ငံပိတစွာနဲ့ချစ်ချစ်စွာကူညီကြရဆိုလို့ရှိရင်တော့စဉ်းစားမှရင်တော့ဒီတနည်းနည်းနဲ့တော့လာရောတဲ့လေလို့ကျွန်တော်ကမြင်ပါတ
ယ်မြန်မာနိုင်ငံတင်တာမကတိရိလင်္ကာနိုင်ငံအပါအဝင်အခြားနိုင်ငံတွေကိုလည်းတရုတ်ကအကြွေးတွေပေးထားပြီးဒီနိုင်ငံတွေရဲ့အချုပ်ချာအာဏာကိုထိပါစေတဲ့လိုက်လျောမှုတွေကိုတရုတ်ကဖိအားပေးတိုက်တွန်းနေကြောင်းလည်းမြန်မာနဲ့အနောက်စီးပွားရေးပညာရှင်တွေကသတိပေးပြောဆိုထားပါတယ်ရှင်
မင်းဂျင်းနိုင်စုံစမ်းတင်ပြခဲ့တာပါရှင်။အခုမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစည်းအဝေးအလှည့်ကြပါပြီ။2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးပြီးခဲ့တဲ့ရက်ပိုင်းမှာ NLD ပါတီဘက်ကနေပြည်တော်စုလွှတ်တော်တွင်ပထမဆုံးအကြိမ်ဖြစ်စတင်ဆောင်ရွက်လိုက်ပြီးဖြစ်ပါတယ်။အဲ့ဒီနေ့ကလွှတ်တော်တွင်ဖြစ်ပျက်သွားတဲ့အခြေအနေပေါ်သုံးသပ်ချက်ရှေ့ဆက်ဖြစ်လာနိုင်တဲ့အလားအလာဘယ်ဥပဒေပုံမှားတွေကိုလက်တွေ့ပြုပြင်သင့်ပြုပြင်နိုင်ခြေရှိသလဲစာရာတွေနဲ့ပတ်သက်ပြီးအခြေခံဥပဒေရေးရာကျွမ်းကျင်သူဒေါက်တာအင်ဒရူးငွန်ကျုံလန်ကိုရန်ကုန်မြို့မှာကိုကျော်ကျော်သိန်းကတွေ့ဆုံမေးမြန်းထားပါတယ်ရှင
်။အင်္ဂါလေးကလွတ်တော်မှာလွတ်တော်ကပြောင်းလွတ်တော်တွေမှာဖြစ်ပြသွားတဲ့အခြေအနေပေါ့။အဲ့ဒီအခြေအနေမှာဟာလားတံပေါ်သားလွတ်တော်ကိုယ်စားလှယ်ဘက်ကလည်းပဲNLD ဘက်ကဒီလိုတင်တာဟာလုံထုံးလုံနည်းမကိုင်းကြည့်ဘူးလုံထုံးလုံနည်းအတိုင်းတင်ပါလို့ပြောတယ်ဒါပေမဲ့လည်းလွတ်တော်နာရီကာကာခွင့်ပြုပြီးတော့ဆက်ပြီးတော့တင်နေမဲခွဲတဲ့အစဉ်ဒီရောက်သွားတယ်ပေါ့ဆိုတော့ဒီနေရာမှာကျွန်တော်တို့မြန်မာလူထုပြိသက်ရှင်းရှင်းလင်းသိအောင်တော်တော်များများရှင်းပြပေးစေချင်တာကဘသူကမှန်တယ်လေလုံထုံးလုံနည်းတင်တဲ့အပိုင်းနဲ့ပတ်သက်ရင
်ဟုတ်ကဲ့လုံထုံးလုံနည်းတင်တဲ့ဟာတဲ့ဒီအခြေခံဥပဒေပြင်ဆင်ရေးဆိုတာ NLD ပါတီတခုတည်းကိစ္စမဟုတ် USDP ပါတီကိစ္စလည်းမဟုတ်တိုင်းတာပါတီကိစ္စလည်းမဟုတ်ဘူးတနိုင်ငံလုံးနဲ့မြန်မာနိုင်ငံသားတွေအားလုံးနဲ့ဆိုင်တဲ့ကိစ္စဖြစ်တယ်အဲ့တော့အဲ့ဒီအခြေခံကနေစဉ်းစားမယ်ဆိုလို့ရှိရင်ဒါမျိုးကတရားပြင်ပြီးတော့ဘာကြောင့်ပြင်ချင်လဲဘယ်ပုံမှောက်ပြင်ချင်လဲအဲ့လိုပြင်နိုင်ဖို့အတွက်ဘယ်ကော်မရှင်ဖွဲ့တယ်ဆိုတာကြိုပြီးတော့ပြောထားဖို့လိုတယ်လို့ထင်တယ်ဒါပေမဲ့မနေ့တနေ့ကတို့လုတ်လိုက်တဲ့ကိစ္စမှာတော့ဟိုပါပေါ့ဒီဘယ်လိုပြောမလဲဒီ high check လုပ်တော့တာပေါ့နော်ဟိုအခွင့်ရေးယူပြီးတော့ဟိုငါတို့တင်လို့ရတယ်20ရာခန်းလုံးထောက်ခံတယ်ဆိုပြီးတော့ဘုံတိုင်းဆိုပြီးတော့အရေးပေါ်အဆူနဲ့တင်လိုက်တော့အဲ့ဒါတင်တာတော့မှားတယ်လို့မပြောဘူးဒါပေမဲ့အဲ့လိုတော့မလုတ်တင်ဘူးလို့ကျွန်တော်ယူဆတယ်ဘာလို့ဆိုတော့ကြိုပြီးတော့ညှိနှိုင်းပါကော်မတီတွေကော်မရှင်တွေမှာလည်းအကုန်လုံးညှိနှိုင်းပါတမတော်နယ်လည်းညှိနှိုင်းပါဘာလို့ဆိုဒီဥပဒေကတမတော်ဥပဒေမဟုတ်ဘူး NLD ဥပဒေလည်းမဟုတ်ဘူးအားလုံးနဲ့ဆိုင်တဲ့ဟာဖြစ်တယ်အဲ့တော့အားလုံးနဲ့ညှိနှိုင်းပြီးတော့လုပ်ကြရင်မှတ်မယ်လို့ထင်တယ
်။ဟုတ်ကဲ့ NLD ကဒီလိုလုပ်လိုက်တဲ့နီလန်လိုလိုက်တဲ့ပုံလေးပေါ့ဒီပုံစံလေးဒီနီလန်လေးက လက်ရှိကျွန်တော်နိုင်ငံမှာရှိနေတဲ့ခြေခံဥပဒေရအကြက်တဲ့ဒီအကြက်တဲ့ကိုဖြည့်ရှင်းဖို့အတွက်ပို့ပြီးတော့ဝေးသွားစီမယ်လို့ပြောရင်တော့တော်တော်ဒုက္ခလို့သဘောရတယ
်ဆရာမှန်လေလုတ်ထက်တယ်ဘာလို့ဆိုတော့ခြေခံဥပဒေပြင်ရေးဆိုတာ NLD ခြေခံဥပဒေမှမဟုတ်တာတမတော်ခြေခံဥပဒေမှမဟုတ်တာတိုင်းသားပါတီတွေခြေခံဥပဒေမှမဟုတ်တာအားလုံးနဲ့ဆိုင်နေတာအဲ့တော့အားလုံးနဲ့ဟင်းဟင်းနိုင်နိုင်လုတ်မဲ့ဟာကိုမလုတ်ပဲနဲ့ခုနလိုမျိုးဘုံတိုင်းဆိုပြီးတော့အရေးပေါ်အဆိုတို့ဘာတို့ညာတို့နဲ့လုတ်လိုက်တဲ့အခါကျတော့ပူပေါင်းဆောင်ရွက်ရေးပူပေါင်းဆောင်ရွက်ပြီးတော့ခြေခံဥပဒေပြိပက်ခါကိုဖြည့်ရှင်းရေးပြင်ဆင်ရေးဆိုတဲ့ဟာတော်တော်လေးဝေးလာတယ်လို့ကျွန်တော်အထင်တယ်ဘာလို့လဲဆိုတော့တမတော်မကြိုက်ရင်လည်းပြင်လို့ရမှာမဟုတ် NLD ကကြိုက်ပြီမဲ့တိုင်းသားပါတီနဲ့ NLD မဟုတ်တဲ့ပါတီတွေကမကြိုက်ရင်လည်းပြင်လို့ရမှာမဟုတ်ကျွန်တော်က436ကိုလည်းခံနေတယ်အဲ့ဒီ436ခံနေတဲ့ကိစ္စကိုကျွန်တော်ကကြော်ချင်တယ်ဆိုလို့ရှိရင်အလုံးကစီစီလုံးလုပ်ဖို့လိုတယ်လို့ကျွန်တော်ကထင်တယ
်။ကျွန်တော်ကသူပြောတဲ့ဟာကျွန်တော်ကတော့ကိုယ်တိုင်တွေ့ကြုံတာပါ။တင်းလာနေရမှာ
။
တင်းအစားတစ်ခုစားထွက်လာတယ်။အဲ့ဒီစားထွက်တဲ့တင်းကိုကျွန်တော်တို့ကအတီးပြုတ်ဖို့တော်တော်များများကိုကျွန်တော်တို့အညာပဲကြိုးစားခဲ့တယ်။တော်တော်ကိုယ်စားလေးပါတီတာဝန်ရှိသူတွေကျွန်တော်တို့လူအများကြီးကိုကျွန်တော်တို့ဆက်ပြီးတော့ကြိုးစားတယ်။ဒါပေမဲ့ဘသူကမှတရားဝင်ပေါ့လေကျွန်တော်တို့ကိုမှတ်တမ်းနဲ့တကွာအတန်ဖန်းခွင့်မှတ်တမ်းယူခွင့်ပြီးပြီးတော့မပြောဘူး။ဆိုတော့အဲ့ဒါကတော်တော်လေးကိုဝေဝါးဝါဖြစ်เสีย
ချင်ဘူးမရှိဘူးလေ
ရောက်သွားတယ်ဗျ
ပွင့်လင်းမှုမရှိ
ဆိုတော့ NLD ကဒီလိုလုပ်လိုက်တဲ့အပေါ်မှာဝေဖန်တဲ့အချက်တစ်ချက်ရှိဒါက NLD က2020နီလာလို့နိုင်ငံရေးကစားကွက်တက်တက်တခုအနေနဲ့ကစားလိုက်တာတကယ်တကယ်လက်တွေ့မှာဒီဥစားကထိရောက်တဲ့ဟာဟုတ်မှာမဟုတ်ဘူးလို့ဝေဖန်တာရှိတယ
်
ဘလွန်တူသဘောတူလားဒီဝေဖန်ချက်က
နိုင်ငံရေးပါတီရယ်ရောဟိုအာဏာရဖို့ကအရေးကြီးတယ်လေသူကလည်းကစားမှာပဲ NLD မဟုတ်တဲ့တခြားနိုင်ငံရေးပါတီကလည်းကစားမှာပဲဒါမဲ့ဒီအခြေခံဥပဒေပြင်ဆင်ရေးဆိုတာနိုင်ငံရေးကစားကွက်အာဏာရဖို့အနေနဲ့အတုံးမချတဲ့မှုလို့ကျွန်တော်ကထင်တယ်။ဥမာဆိုပါစို့ဒီ2008ဖွဲ့စည်းပုံထဲမှာလွယ်လွယ်ကူကူနဲ့အားလုံးကသဘောတူလို့ပြင်လို့ရတဲ့ကိစ္စတွေရှိတယ်။ NLD အာဏာရလာပြီးကလေးကဒီနေ့အထိဘာတစ်ခုမှအဲ့ဒီပုံမှန်တစ်ခုမှမပြင်ခဲ့ဘူး။အရင်တုန်းကဟို2010နဲ့15တုန်းကဥသိမ်းစိန်တို့ဟိုဟာပေါ့အစိုးရခေတုန်းကဥရှိမန်တို့လွှတ်တော်ခေတုံးကပြင်ထားတဲ့50အချက်လဲအခုထိတေးသေးချာချာကိုအကောင့်ထည့်ဖို့ရမရှိဘူးဥမာတစ်ခုပြောပြမယ်ဘိုင်းရင်သားဟိုပေါ့ရေးရအခွင့်ရေးဆိုင်ဝန်ကြီးဌာနဖွဲ့တယ်အခုချိန်ထိဘာမှအလုပ်မဖြစ်ဘူ
းခုနကတော့ဒေါ်လာသူပြောသွားတဲ့အချိန်မှတစ်ခုပါတယ်ပြီးခဲ့တဲ့တက်တန်းကာလတုန်းကလုတ်ခဲ့တာပေါ့နော
်
ငယ်တာပြင်ဖို့အချက်50ကျော်ပါညာဆိုတော့အခုအဲ့ဒီဟာတွေအပြင်ကိုပေါ့လေအခုကျွန်တော်တို့အခုစလိုက်တဲ့လုပ်ငန်းစဉ်ကနေပြီးတော့ရန်ဒူးအနေနဲ့ပညာရှင်တယောက်အနေနဲ့တကယ်တမ်းလက်တွေ့ကြကြပြင်လို့ရနိုင်တဲ့ပြင်ဖို့လိုတဲ့ခြေခံဥပဒေပါအချက်တချို့ဆိုရင်ရန်ဒူးဘယ်ဟာတွေကိုအဓိကပြောကြလဲ
။ဆရာကျွန်တော်၃ခုပြောမယ
်။ဟုတ်ကဲ့
။နံပါတ်၁ကဒီတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေကိုသက်ဆိုင်ရာတိုင်းဒေသကြီးနဲ့ပြည်နယ်ကဟိုပေါ့အမတ်တွေကခန့်တင်နေဆိုရဲဟာချက်ချင်းပြင်တယ်။ဘာလို့လို့ဆိုတော့NLD ကသူက1990ကနေစပြီးတော့ Federal Senate ကိုထူထောင်နိုင်ဖို့အတွက်ကြိုးစားပြီးတယ်ဆိုပြီးတော့အချိန်ချင်းသူတို့က statement ထုတ်တယ်။ဟိုတလောတုန်းကထိတ်ထိသုံးယောက်တွေ့တဲ့အချိန်မှာတက်ချုပ်ကပြောတယ်။ဒါကဟိုဝန်ကြီးချုပ်တွေကိုတော့သူတို့သက်ဆိုင်ရာပြည်နယ်ရဲ့လွှတ်တော်တွေကရွေးတင်နေဆိုတဲ့ကပြောတယ်။အဲ့တော့တက်ချုပ်ကပြောလိုက်ရတယ်25ကတော့ရတယ်လို့ပဲထားလိုက်ပါတော့မဟုတ်ဘူးလား။ NLD ရဲ့တစ်ဖက်ကတိုင်းရင်းသားအရေးနဲ့ Federal ကိစ္စကိုလူချင်တဲ့ပါတီအခု majority နောက်ပြီးတော့ဒီကိစ္စကိုလည်း USDP ဖြစ်ဖြစ်တခြားတိုင်းရင်းသားပါတီတွေကစန့်ကျင်နေတာမဟုတ်ဘူးလူချင်နေတာဘာလို့260တိကိုမပြင်နိုင်ရမှာလဲအဆိုတွင်းကြီးလုတ်ကြီးအဲ့ဒီမှာစန့်ကျင်တဲ့လူက Federal ရန်သူမဟုတ်ရင်တိုင်းရင်းသားလူနည်းစုရန်သူဘသူလုတ်ရဲမလဲမလုတ
်ဟုတ်ကဲ့
နံပါတ်2ရွေးကောက်ပွဲကော်မရှင်ရွေးကောက်ပွဲကော်မရှင်ကဒီအရင်တော့ကနိုင်ရကခေတုံးက2010မှာတင့်မင်းဆောင်2010ထင်းနဲ
့ဟုတ်ကဲ့
အဲ့ဒီမှာသူတို့ကဥပဒေပြုတ်ထားတယ်ပြီးရင်2000နဲ့ဟိုမှာဆက်နှစ်မှာဥသိမ်းစင်ခေတုံးကသူတို့အဲ့ဒါပြင်ဆင်နေတာရှိတယ်အဲ့မှာအပိုက်6မှာဘာဖြစ်လဲဆိုတော့ရွေးကောက်ပွဲကော်မရှင်ဤတက်တန်းဒီနိုင်ငံတော်သမ္မတဤတက်တန်းနေတူတယ်တကယ်လို့အဲ့ဒီသမ္မတတက်တန်းပြီးသွားလို့အတိမဖွဲ့ခင်မှာလူအပ်ရင်ဆက်လက်ဆောင်ခွင့်ရှိတယ်။အဲ့တော့ခမရနဲ့ကျွန်တော်နဲ့ရွက်ောက်ပွဲကော်မရှင်မှာလုပ်မယ်။အစိုးရတည်တန်းနဲ့တူနေဆိုတော့ခမရဟိုရွက်ောက်ပွဲအနိုင်မရနဲ့ကျွန်တော်လည်းခမရဆက်ခန့်လုပ်မရတော့
ဘူ
း။အဲ့ဒီခါကျတော့တရားမျှတပြီးတော့လွတ်လပ်တဲ့ရွက်ောက်ပွဲကော်မရှင်ဖြစ်ဖို့ကတော်တော်အခက်အခဲရှိတယ်။နံပါတ်1 နံပါတ်3ကျွန်တော်တို့ကအခြေခံဥပဒေခုံရုံးရှိတယ်ဘယ်နှစ်ယောက်ကအဲ့ဒီခုံရုံးမှာအမှုဖွင့်လို့ရတယ
်တင်ပြလို့ရတယ
်ကျွန်တော်လည်းသိ
ဟုတ်တယ
်လူလေးဆက်မပြည့်ဘူးမဟုတ်ဘူးလားဒီတနိုင်ငံလုံးမှာလူတန်းပေါင်း50ရှိတဲ့တိုင်းပြည်မှာအဲ့တော့အဲ့ဒီခုံရုံးကိုခင်ဗျားအားကိုးမလားနိုင်ငံသားအခွင့်အရေးဆိုတဲ့အခွင့်အရေးအောက်မှာခင်ဗျားမှရထားတဲ့အခွင့်အရေးတွေအများရှိတယ်အဲ့ဒါကိုရဲကဖြစ်ဖြစ်အစိုးရဖြစ်ဖြစ်ဓမ္မရဝဖြစ်ဖြစ်လာကျူးကြော်တယ် citizen right လာကျူးကြော်တဲ့အချိန်မှာအဲ့ဒီခုံရုံးကကျွန်တော်ကမတင်နိုင်ဘူးဆိုရင်အဲ့ဒီခုံရုံးလည်းဘာမှအတုံးမကျဘူးကရောပါရဲ့ဟိုအခု3နှစ်ရှိပြီအမှုတစ်ခုပဲရှိကျွန်တော်တော့စဉ်းစားတယ်အဲ့ဒီခုံရုံးကကျွန်တော်တကယ်အလုပ်လုပ်ချင်တယ်ဘာလို့ဆိုလုပ်ရအောင်မရှိတာမဟုတ်ဘူးလားလက်ခစားမယ် ACC ထိုင်မယ်အဲ့တော့ဒီဟာမျိုးတွေဓမ္မရောဖက်ကရော NLE ဖက်ကရော USD ဖက်ကရော EAO တိုင်းရင်းသားတွေဖက်ကရောအကုန်လုံးကသဘောတူနိုင်တဲ့ဟာလေးတွေကိုစပြီးတော့ရွှေ့တင်တယ်ယူကော့ပွဲကော်မရှင်ဟိုဥပဒေကိုပြင်လိုက်တာ ਨੇ ဘာဖြစ်မလဲတရားမျှတတွေယူကော့ပွဲဖြစ်လာမယ်နံပါတ်၁တိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေကိုတက်ဆိုင်ရာတိုင်းဒေသကြီးရဲ့ပြည်နယ်ရဲ့သွတ်တော်အမတ်တွေရွေးခွင့်ပြုတာနဲ့ ownership ကရှိလာတ
ယ်ရှိတာမယ
်ခြေဦးခုံယုံကြီးမှာခမရနဲ့ကျွန်တော်နဲ့ဟိုဟိုကတော့တော်တိုင်ခွင့်ရှိတဲ့အခါကျရင်အော်ကျွန်တော်မှလည်းဟို redress ပေါ့နော်အင်္ဂလိပ်လိုပြောတာအဲ့ဒါရှိတယ်ဆိုတဲ့ဒါမျိုးတွေအများကြီးရှိတယ်2000ဟိုဟိုကပေါ့2000ရှိတယ်မှာပြင်ဆင်ရပြီ
ဒါတွေကိုအဓိကဥစားပေးပြင်မယ်ဆိုရင်ပြင်လို့ဖြစ်နိုင်တယ်လုပ်လေလုပ်တင်တယ်ပေါ့နော်ဆိုတော့မြန်မာလူလူကတိုင်းပြည်ကိုတိတ်ပြီးတော့ကောင်းစေခြင်းနေပြီပြောရရင်တိုင်းပြည်မှာတိုင်းပြည်မှာဝမ်းသာစရာတွေပျော်စရာတွေမြန်မာလူတွေမျက်ပေါင်းများစွာစိတ်ညစ်လာကြပါတယ်ဆိုတော့လူလူပျော်နိုင်မဲ့အလားအလာအခြေအနေနဲ့ပတ်သက်လို့ရောဒေါက်တာလူကိုယ်တိုင်ဘယ်လောက်ထိအကောင်းမြင်ထားသလဲ
ဟွန်းဒါတော့တော့ခက်တယ်ဗျမဟုတ်လဲဆိုတော့ကျွန်တော်မြန်မာတွေကဟို1962ကနေ2008အထိပေါ့နော်58နှစ်ဒီဟိုပါပေါ့အနာရှင်တော့မဟုတ်ပါဘူးဟိုအဖြစ်နှိတ်ခံတဲ့နေမြန်မာကြီးပင်းလာတော့ကျွန်တော်တို့မှတွေးတဲ့ခေါ်တဲ့စဉ်းစားတဲ့လောက်ကိုက်တဲ့ပုံစံတွေကတော်တော်လေးမှားနေတယ်တခုကတချို့ကဟိုစနစ်ကြောင့်ကျွန်တော်တို့ကမှားသွားတာရှိတယ်တချို့ကစိတ်ဓာတ်ကြောင့်မှားသွားတာရှိတယ်အဲ့တော့ဆိုပါစို့အမိုက်ကောက်မယ်ဟုတ်ပြီဒါပေမဲ့အပြင်မှာဟိုတွေးတဲ့နေရာမှာတကားဖွင့်ပြီးတော့ကွန်တထွေးထွေးပစ်လိုက်မဟုတ်ဘူးလားဟိုမှာဟိုလူကြီးကအမိုက်လိုက်ကောက်ပြနေဒါပေမဲ့ဒီမှာကွန်တထွေးထွေးနေတယ်အဲ့တော့လူကြီးရဲ့စိတ်ဓာတ်မှာရှိတဲ့ဟာနဲ့အမိုက်ကောက်ဖို့တန်းရှင်းတဲ့ဟာနဲ့ဒီမှာကွန်တထွေးထွေးနေတဲ့လူရဲ့စိတ်ဓာတ်နဲ့ကအဲ့ဒီနှစ်ခုကြားမှာဘာကြောင့်ဖြစ်လဲဆိုတဲ့ဟာကျွန်တော်တို့စဉ်းစားနိုင်ရင်ကျွန်တော်တို့လူချင်းတဲ့ဟာဘာဖြစ်လာမလဲဆိုတဲ့ဟာဟိုဟိုဟိုခတ်မှတ်လို့ရမယ်ထင်တယ်။နောက်တစ်ချက်ကဆရာအရေးကြီးတာဥပမာဆိုပါစို့ NCA လက်မှတ်ထိုးတယ်။တိုင်းသားတွေကနိုင်ငံရေးဆွေးနွေးပွဲရက်လက်များနေထွက်လာတဲ့ရက်လက်နဲ့အညီ2008ကိုပြင်မယ်ဆိုပြီးတော့သူတို့ကစဉ်းစားနေဘာပြဿနာဖြစ်လဲဆိုတိုင်းသားတွေတင်လာတဲ့ဒီဒီဟိုဘာလဲ27ရာစုပင်လုံးပြထောင်စုငင်းချိုင်းကြီးလာခံသဘောတူညီချက်တင်တဲ့နှစ်52ချက်တေချာတော့ဖတ်ကြည့်80ရာခိုင်နှုန်းက2008မှာပါပြီတာ
ဟုတ်ကဲ့
ကျွန်တော်တို့ကဘာပြောမလဲ policy ပဲပြောနေတာဆရာကျော်ဘာ policy လို့ရှင်လဲဒီ policy လို့ရှင်လဲကျွန်တော်ကဆရာကျော်အဲ့ဒီ policy တော့ထားလိုက်တော့နောက်ခါကျရင်ဒီအမိုက်ပုံးထဲမှာဘယ်နေအမိုက်ပုံးသုံးခုထားမယ်ဘယ်နေမှာ recycle လုပ်မယ်ဟိုကလုပ်မယ် substantive issue ကိုကျွန်တော်တို့မရောက်နိုင်ဘူးအဲ့တော့ကျွန်တော်မြင်တာကတော့တော်တော်လေးဝေးတယ
်ဖွဲ့စည်းပုံအခြေခံပြင်ဆင်ရေးနဲ့ပတ်သက်လို့ဒေါက်တာအင်ဒရူးငုံကျုံညံကိုကိုကျော်ကျော်သိန်းကတည်တံတွေ့ဆုံမေးမြန်းထားတာကိုနှာစင်ခဲ့ကြရတာပါရှင်ဒီစီစဉ်ကို VO ရဲ့အပတ်စဉ်ကဏ္ဍများအောက်မှာရှိနေတဲ့ Radio ကဏ္ဍမှာဖြစ်စေ၊ရုပ်မြင်သံကြားအစီအစဉ်မှာဖြစ်စေပြန်လည်နှာစင်ကြည့်ရှုနိုင်ကြပါတယ်။ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 နာရီကနေ 10:00 နာရီအထိအစီအစဉ်ကိုတော့လိုင်းဒို 19:25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 နာရီအစီအစဉ်ပြပချင်းည 10:00 နာရီမှာလိုင်းဒိုမီတာ 25:32 နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ကနေတင်းလာနေမနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ32 40 48လိုင်းလက်မီတာ190ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်အခုဒုတိယပိုင်းအစီအစဉ်တွေထဲမှာတော့အရင်ဆုံးမြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ရမှာဖြစ်ပြီးဟူးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်မှာတော့လွှတ်တော်အတွင်းမှာစလိုက်တဲ့ NLD ရဲ့ဖွဲ့စည်းပုံပြုပြင်ရေးဘာတွေအခက်အခဲတွေ့လာနိုင်တယ်ဆိုတော့ခေါင်းစဉ်နဲ့ဆွေးနွေးထားတာကိုနားဆင်နိုင်ပါတယ်။နောက်ပိုင်းမှာတော့ထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနားဆင်ရမှာပါရှင်။အခုရင်ဆုံးမအေးတန်တော်ကျစီစဉ်ထုတ်လွှင့်ပေးနေတဲ့မြမပြည်ကပေးစာကဏ္ဍကိုနားဆင်ကြရအောင်ပါရှင
်။မင်္ဂလာပါရှင်။VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်။နောက်ပိုင်းမှာတော့တိကျသောရရှင်တွေတောင်းလာကြတဲ့မြန်မာသတင်းတွေတစ်ပုဒ်ကိုမြစ်တာဒီလက်ဆောင်ဖြစ်နေထုတ်လွှင့်ပေးသွားအောင်မှာဖြစ်ပါရဲ့နော်။အခုအရင်အောင် VOA Facebook စာမျက်နှာဒီ Messenger ကနေပြီးတော့တစ်ဆင့်အစာရေးပြီးတော့မေးလာတဲ့သောရရှင်တွေရဲ့စာလေးတွေကိုပြန်ကြားပေးသွားခြင်းပါတယ်ရှင်။ Michael ဆိုတဲ့သောရရှင်က
မင်္ဂလာပါ VOA သတင်းတွေကို live ရောပြန်လွှင့်တာရောနားထောင်ဖြစ်ပါတယ်မနေ့တိုင်းမနေ့တိုင်းပါဒါပေမဲ့အတန်ပိုင်းခဏခဏဆိုသလိုပြတ်တောက်နေလို့နားထောင်ရတာအဆင်မပြေပါဘူးကျေးဇူးတင်ပါတယ်ခင်ဗ
ျ Michael ဆိုတဲ့တော်ရရှင်ကတော့အစီအစဉ်တွေ live နားထောင်တာအဆင်မပြေပါဘူးလို့ရေးလာပါတယ်ဟုတ်ကဲ့ပါဒီမှာကို Michael ကိုပြန်ပြောရမယ်ဆိုရင်တော့ကျမတို့စီကအတန်လွှင့်တာကတော့များသောအဖြစ်အဆင်ပြေလေးရှိပါတယ်ရှင်ဒါပေမဲ့လည်း internet line ပေါ်မှာမူတည်ပြီးတော့ internet ဒီအနည်းအမြန်ပေါ်မှာမူတည်ပြီးတော့တစ်ဖက်ကနေပြီးတော့ဖမ်းယူနားဆင်တဲ့အခါမှာပြတ်တောက်နေတဲ့ဓာတ်တွေဖြစ်တတ်ပါတယ်ဒါပေမဲ့ဒီမှာ live လွှင့်တာပြန်လွှင့်တာနားထောင်နေဆိုလို့ radio ကနားထောင်တာလား internet ကနားထောင်တာလားသိစာမပြောထားလို့တော့ကျမသိစာမသိနိုင်ပါဘူးနော်Facebook ကနေပြီးတော့ပြန်လွှင့်တာနားဆင်နေဆိုတော့ပြတ်တောက်ဖြစ်တယ်ဆိုရင်တော့ကိုယ့်ဘက်က line မကောင်းတာပဲဖြစ်ပါလိမ့်မယ်ရှင်။ John Minso ဆိုတဲ့သောရရှင်က VOA အစီအစဉ်တွေကိုအမြဲတမ်းအရင်တွေ့ကျင်တဲ့အခါမှာ CFS ကိုဘလို့နှိပ်ရမလဲရှာမတွေ့လို့ပါတဲ့အမြဲအားပေးလျက်ပါတယ်ဟုတ်ကဲ့။ကျွန်မ Messenger မှာလည်းပြန်ပြီးတော့ပြန်ကြားပေးထားပါတယ်ဓာတ်ပုံနဲ့တကွအကြောင်းပြန်ပေးထားပါတယ်နော်။တခြားသောရရှင်တွေလည်းဒီလိုမျိုး VOA မြန်မာပိုင်းကသတင်းတွေကိုကို Facebook ဝင်လိုက်တိုင်းမှာအရင်တွေ့ကျင်နေဆိုရင်တော့ CFS ဆိုတဲ့ဒီအရင်ဦးဆုံးတွေ့ပါဆိုတဲ့ option လေးကိုနှိပ်ထားလို့ရပါတယ်ကျွန်မဘယ်လိုလုပ်ရလဲဆိုတာကိုလေးလိုင်းပေါ်ကနေပြီးတော့တက်နိုင်တယ်လို့ရှင်းပြပေးပါမယ်ကျွန်တော်ရဲ့ Facebook VOA Burmese News ဆိုတဲ့ Facebook စာမျက်နှာကိုအရင်သွားပါအဲ့ဒီပြီးတော့ဒီ VOA မြန်မာစာမျက်နှာအဖွင့်စာမျက်နှာရောက်တာနဲ့ following ဆိုတဲ့နေရာလေးတွေ့ပါလိမ့်မယ် FOLLOWING following မှာအဲ့ဒီ following ဆိုတဲ့နေရာလေးကိုသွားထောက်လိုက်ရင်အဲ့မှာပရင်းပေါက်လေးလိုမျိုးဒီစာတန်းလေးတွေနဲ့ဒီဘာအကြောင်းညာလောက်ချင်လဲဆိုတာကိုရွေးချယ်လို့ရတဲ့နေရာလေးတစ်ခုထွက်ကြပါလိမ့်မယ်ကျွန်တော်တို့ drop down menu လို့ခေါ်ပါတယ်ဒီအဲ့ drop down menu မှာ CFIRST ဆိုတဲ့နေရာ SEEFIRST ဆိုတဲ့စာတန်းလေးကိုတွေ့ပါလိမ့်မယ်အဲ့ဘေးနားမှာအမှတ်ချစ်ထားလိုက်ရင်ရပါပြီနော်နောက်တစ်ခါကို Facebook စာမျက်နှာကိုဝင်တဲ့အခါမှာကျွန်တော်တို့ VOA ကတင်ဆက်ပေးနေတဲ့သတင်းတွေအဲ့မှာတက်နေတာတွေ့ရပါလိမ့်မယ်ရှင် VOA အစီအစဉ်တွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ဗီယိုကိုအရင်ကတခါမှစာမရေးဘူးပါဘူးဆိုပြီးတော့ပထမဦးဆုံးချိန်ရေးလာတဲ့နောက်ထပ်သောရရှင်တစ်ယောက်ကတော့ဦးဆိုးဆိုတဲ့သောရရှင်ဖြစ်ပါတယ်။သူကတော့ကျွန်တော်တို့စီကနေပြီးတော့အစီအစဉ်တွေတင်ဆက်ပေးနေတာနဲ့ပတ်သက်လို့အကြံပြုလာတာပ
ါ။ကျွန်တော်ကတော့သခိုင်းတန်းရေးဦးမြို့နယ်ဝတ်သဲကျွာကကျောင်းဆရာတယောက်ပါဗျာ။ VOA ကို10တန်းကျောင်းသားဘဝကလေးကနားထောင်လာခဲ့တာပါ။အစီအစဉ်အားလုံးကောင်းပါတယ်ဗျာ။ကျွန်တော်တခုလောက်အကြံပြုချင်ပါတယ်။ပညာရေးနဲ့ပတ်သက်တဲ့အစီအစဉ်လေးတွေတင်ဆက်ပေးစေချင်ပါတယ်။VOA မိသားစုအားလုံးကျန်းမာချမ်းသာကြပါစေဗျာ
။ဟုတ်ကဲ့ပါ။သခိုင်းတိုင်းကဦးဆိုးဖြစ်ပါတယ်ရှင်။ပညာရေးနဲ့ပတ်သက်တဲ့အစီအစဉ်လေးတွေတင်ဆက်ပေးစေချင်ပါတယ်။ဟုတ်ကဲ့။ပညာရေးနဲ့ပတ်သက်တဲ့အစီအစဉ်တွေကိုကျမတို့အပတ်စဉ်ထည့်သွင်းပြီးတင်ဆက်ပေးနေပါတယ်နော်။ ဒီအမေရိကန်ပြည်ထောင်စုကိုမြန်မာနိုင်ငံကကျောင်းသားတွေလာတာမျိုးဒါမှမဟုတ်လည်းနိုင်ငံတကာကကျောင်းသားတွေရဲ့ထူးဆန်းမှုတွေနဲ့ပတ်သက်တဲ့ပညာရေးအစီအစဉ်တွေတင်ဆက်ပေးနေပါတယ်ရှင်။နောက်ထပ်သောရရှင်တစ်ယောက်ကလည်းကိုချစ်ကောင်းဆိုတဲ့သောရရှင်မှာသူကလည်းနေ့စဉ်သတင်းတွေပို့ပေးခြင်းလို့ဆက်သွယ်ရမယ့်ဖုန်းနံပါတ်လေးပေးစီခြင်းပါလေတဲ့။ဟုတ်ကဲ့ပါကိုချစ်ကောင်းကိုလည်းခုနကတော့သောရရှင်ကိုဖြိုတရုတ်ပြည်ကကိုဖြိုပြောသလိုပဲပြန်ပြီးပြောခြင်းပါတယ်နော်သတင်းပို့ဖို့ဆိုရင်တော့ဒီ Messenger ဒါမှမဟုတ်လေ email လို့ ਨੇ ပို့ပေးနိုင်ပါတယ်ဖုန်းဆက်ရင်အတန်လွှင့်မှုလို့ရုပ်တန်လွှင့်မှုအပြေးရွာဖြစ်နေတာများလို့ပါစာရေးရင်တော့စာဖတ်ပြီးတော့ဒေချာပေါက်ပြန်ပြီးဆက်သွယ်ပေးနိုင်ပါတယ်ဖုန်းနံပါတ်လည်းထည့်ပေးလိုက်ပါနော်ကိုချစ်ကောင်းကိုလည်းအထူးကျေးဇူးတင်ပါတယ်ရှင်ဒါနဲ့ VOE ကိုစာလဲအမြင်မရင်းနိုင်ပါဘူးဗျာအလောက်ကလည်းတစ်ဖက်နဲ့ဆိုတော့နားနေတော့အချိန်ရရင်ရသလိုအစီအစဉ်တွေကိုနားဆင်ပါတယ်တခါတလေတလလုံးမပြတ်နားဆင်ပါလေဆိုပြီးရေးလာတဲ့သောရရှင်ကလူကလေးဖြစ်ပါတယ်မကြာခဏအစာရေးတတ်တာတတိထားမိပါတယ်နော်ဒီသောရရှင်လူကလေးကအစီအစဉ်တွေအားလုံးအရင်ကောင်းလုံးလို့အမြဲနားထောင်နေပါတယ်တဲ့ view အဖွဲ့သားတွေကျမ်းမာပါစေလို့လည်းဆုမွန်ကောင်းတောင်းပေးပါတယ်တဲ့ပေးတဲ့ဆုနဲ့ပြေပါစေရှင်အခုလိုထိုင်းနိုင်ငံမှာအလုပ်လုပ်နေတဲ့ကိုလူကလေးကသူမြင်တဲ့မြန်မာနိုင်ငံကလူမှုရေးရာရှူတော့နိုင်ငံရေးရှူတော့တို့ကနေပြီးတော့သူ့ရဲ့ထင်မြင်ယူဆချက်တွေကိုအခုလိုစာရေးပြီးရင်ဖွင့်လာပါတယ်
ကျွန်တော်တို့မြန်မာပြည်အရေးနဲ့ပတ်သက်လို့ကတော့ဆင်းရဲခြင်းမဆင်းရဲခြင်းကိုမပြောတော့ပါဘူး။နေ့တိုင်းတော့ကဘာပေါ်ကသတင်းတွေနဲ့ရှင်ပြီးမျက်လုံးတောက်ထောက်ပြီးတော့ကြည့်နေပါတယ်။တိုင်းတစ်ပါးကနေပြီးတော့ပေါ့။ကိုဝယ်တဲ့မြေကိုပိုင်တဲ့မြေဖြစ်တဲ့တနေ့ပြီးတော့ကိုကကောင်းကောင်းမွန်မွန်လောက်ကင်စားတောက်ရင်တင်းကျပ်မှုတွေမများပဲလောက်ကင်စားတောက်လို့ရမယ့်နေမျိုးကိုမျှော်နေမိပါတယ်။ဒါနဲ့ဖြစ်နေတဲ့နိုင်ငံရေးအခြေအနေကိုကိုနားလည်သလောက်ဝင်ပြောရရင်တိုင်းပြည်ကူးပြောင်းနေတဲ့ကာလမျိုးမှာတိုင်းပြည်အတွက်အကျိုးမပြုတ်တဲ့သူတွေကိုဖြုတ်ချတာကောင်းပါတယ်။အရေးချင်းရှိသူတွေကိုနေရာပေးပြီးတော့ကောင်းတဲ့ကောင်လှုပ်ဆောင်စေချင်ပါတယ်။တခုပါပဲ။ဘာကြောင့်ဖြုတ်တာလဲ။ဘာမကောင်းတာလှုပ်တာလဲဆိုတာကိုတော့ပြည်သူပြည်သားတွေသိအောင်ချပြစေချင်ပါတယ်။ဒါမှလည်းပြည်သူတွေနဲ့ဆိုင်ရာပိုင်ရာလူအဖွဲ့အစည်းတွေကဘယ်ဘက်ကိုဝိုင်းရံပြီးဘယ်ဘက်တွေမှာတစ္ဆာစောင့်သိရမလဲဆိုတာစင်ကျင်လို့ရမှာပါ။2020ရွေးကောက်ပွဲအတွက်တော့ရင်ခုန်နေကြအောင်မလိုတာပါ။ဘာကြောင့်လဲဆိုတော့တခိမှာတယောက်ဆိုသလိုဘယ်တိုင်းပြည်မှာမှမရတဲ့တတိုင်းပြည်လုံးရဲ့အချစ်အားလုံးကိုအပိုင်ရထားလို့ပါပဲ။ VOE ဖွဲ့သူဖွဲ့သားအားလုံးကိုကျမ်းမာစိတ်ချမ်းသာလူရဆန္ဒအားလုံးပြည့်စုံကြပါစေ
။သရရှင်ကိုလူကလေးဖြစ်ပါတယ်မြန်မာနိုင်ငံမှာကောင်းကောင်းမွန်လောက်ကန်စားတောင်းလို့ရတဲ့တနေ့ပြန်လာခြင်းပါတယ်ဆိုတော့သူ့ရဲ့ဆန္ဒကိုလည်းထုတ်ဖော်လာသလိုမြန်မာနိုင်ငံကနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုလည်းလွတ်လွတ်လပ်လပ်ထုတ်ဖော်လာပါတယ်ရှင်။ဟုတ်ကဲ့အခုလိုမျိုးထိုင်းနိုင်ငံကစာရေးလာတဲ့သောရရှင်ကိုလူကလေးလိုပဲတခြားသောရရှင်တွေလည်းကိုတွေ့ကြုံနေရတဲ့ပတ်ဝန်းကျင်ကအဖြစ်ပြက်ပြီးနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ့်ရဲ့ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာကြရဲဆိုတော့ကျမတို့စီကိုစာရေးသားပေးပို့နိုင်ပါရဲ့နော်။ခုဆက်ပြီးတော့သောရရှင်ရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးပါမယ်။ကိုဖြိုးဆိုတဲ့သောရရှင် Messenger မှာစာရေးလာတာဖြစ်ပါတယ်။ဒူလန်ကိစ္စဖြစ်ပါတယ်။ဒူလန်မြေပေါ်မှာအိမ်ဆောက်ထားလို့ဒုက္ခရောက်နေရပါပြီဆိုပြီးတော့ရေးထားပါတယ်။ဟုတ်ကဲ့သူကတော့ဘယ်ရက်ကွက်ဘယ်ဒေတာကဒူလန်ဆိုတာပြည့်ပြည့်စုံစုံမရေးလာပါဘူး။ကျွန်မသူ့ရဲ့ရင်ဖွင့်စာကိုဖော်ပြပေးလိုက်ပါတယ်။အဲ့ဒီဒေတာသားတွေပဲသိမယ်ထင်ပါတယ်နော်
။မင်္ဂလာပါ VOE ကျွန်တော်တင်ပြလိုတာကတော့ဒူလန်ကိစ္စပဲဖြစ်ပါတယ်။ကျွန်တော်အိမ်နောက်ကဒူလန်မြေပေါ်အိမ်ဆောက်မိခဲ့တယ်ဆိုတာမှန်ပါတယ်။ဒီကိစ္စကိုကြောချင်းကအိမ်မှာမချေနှက်လို့စီပင်ရုံးနဲ့တိုင်ကြားပါတယ်။အဲ့လိုတိုင်ကြားမှုပေါ်စီပင်ရုံးကလာရောက်ကြည့်ရှုပြီးတော့18/12/2018ရက်နေ့မှာအိမ်ဖြတ်ပေးဖို့စီပင်မစာကြလာပါတယ်။အဲ့လိုတအိုးတိန်တဲ့ဖြတ်ခိုင်းတဲ့ကိစ္စအနေနဲ့အဲ့လိုတအိုးတိန်တဲ့ဖြတ်ခိုင်းတဲ့ကိစ္စကိုအဂရီလိုက်ချင်းလို့မြင်ပါတယ်။စီပင်ကသာအဂရီမလိုက်စားဘူးဆိုရင်ဒူလန်ကိုတောင်မြောက်ဖောက်စီလို့မှာပါ
ဟုတ်ကဲ့ပါသောရရှင်ကိုဖြိုးရဲ့ရင်ဖွင့်စာပါနောက်တစ်ခါသောရရှင်နေအနေနဲ့ရင်ဖွင့်စာရေးတင်ကြရဲဆိုတော့ဘယ်ကအကြောင်းအရာဘယ်လိုဒုက္ခမျိုးကြုံနေရတယ်ဒါမှမဟုတ်လေဘယ်လိုပျော်ရွှင်မှုမျိုးကြုံနေရတယ်ဆိုတဲ့နေရာမှာဘယ်နေရာဘယ်ဒေသဆိုတာတော့နည်းနည်းလေးတိတိကျကျကိုယ့်ရဲ့ရရကိုယ့်ရဲ့နာမည်အတိအကျမပြောချင်ရင်တော့မှကျမတို့ဒီစာကိုဒီအတိအပယ်ပြပြဝဝနဲ့ဖော်ပြလို့ရအောင်လို့နေရာဒေသနည်းနည်းလေးတော့အနည်းဆက်ဆုံးရေးပေးစီချင်ပါတယ်ရှင်ဒီတစ်ပတ် VOE ရဲ့ပေးစာတွေကိုဒီမှာရင်နာချင်ပါတယ်ရှင်တီတောင်းလာတဲ့သောရရှင်ကြီးအတွက်မြစ်တာဒီလက်ဆောင်မြမသချင်းလေးတို့နဲ့ဖြောပြေးပေးဦးမှာဖြစ်ပါတယ်။ကျွန်တော်တို့ view ရင်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒီလက်ဆောင်ကဏ္ဍမှာတီတချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်။စာရိုက်ကနေစာပို့မယ်ဆိုရင် View American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ Email ပို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သွားရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။ခုတေးတောင်းလာတဲ့တော်ရရှင်တွေအတွက်မြမသချင်းလေးတစ်ပုဒ်နဲ့ဖြော်ပြပေးချင်ပါတယ်ရှင်။မမအေးတနာကျော်ရှင်အရန်ချစ်တဲ့သူတွေကိုတတိယမိတိုင်းရင်ထဲမှာလွမ်းလာတိုင်းမှာအမြဲလိုနားထောင်ပြတဲ့ဆေးဆိုတဲ့သချင်းလေးအမတ်တရတောင်းဆိုပါရစေတဲ့။ဝါရှင်တန်ကခင်ခင်အလန်စာရေးလာပါတယ်။ဒီတော့ဒီတော်ရရှင်တောင်းဆိုထားတဲ့သချင်းလေးဒီတစ်ပတ်ထုတ်လွှင့်ပေးချင်ပါရဲ့နော်။ဒီသချင်းလေးကိုဝါရှင်တန်ကခင်ခင်အလန်ရော VOE တေးချစ်တော်ရရှင်တွေအားလုံးရောနှစ်ချိုက်ခံစားနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်ရှင်။
မတန်နိုင်ဘူးရှင်တွေကလွမ်းတာကိုမတားနိုင်ဘူးဒါစီးတဲ့မြေရေလိုမပြတ်နိုင်ဘူးငါအရန်ချစ်မိတာကိုအမမပြတ်အမမမြင်မင်းအနာရှိခြင်းလို့追追下追追逼追追来了不迷脑手脑眼不亏没来嘟嘟呗嘿得归飘得手得死မင်းရှိရင်ဖြစ်တဲ့ဆိုရဲစေကဘာမှအခုထိရှာလို့မတွေ့ Hey တတိယရင်မြင်ရင်မလဲတဲ့စေမင်းရှိရင်ဖြစ်တဲ့ဆိုရဲစေဟိုရှိရပေနေဝဲကိုထွက်သွားလေမတန်နိုင်ဘူးရှင်တွေကချစ်တာကိုအမပြင်းနိုင်ဘူးငါယူသွေးမိတာကိုငါမပြတ်နိုင်ဘူးအရန်ချစ်မိတာကိုအမကိုအမငင်းမင်းနာရှိတယ်လို့뇌뇌자뇌죄비뇌뇌레로부미나소노지두베아테괴챠요베헤이아테괴뻬게소레세미미시엔찌테소레个爸爸哭泣是不嘿嘿这里啊也没也没来的谁没没事也别得说的谁是也没搞为我却做嘿
第一位就也是提供比较高你提出他的谁说的情况哪先给家呀了吧မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချက်ပေးစာတွေ၊ရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါရရှင်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြော်လဲတိုက်ရိုက်နားဆင်နိုင်ပါတယ်။တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio ကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့ Internet စာမျက်နှာမှာလည်းသွားပြီးတော့နားဆင်နိုင်ပါရနော်။ကျမတို့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်။တော်တော်ရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင
်။ Hey! တတိယရင်မြင်ရင်မလဲတဲ့စိတ်။မင်းမရှိရင်ဖြစ်တဲ့ဆိုတဲ့စိတ်။ Oh she you been in the way go to the lane. They quit talking to
ခရီးတနာကျော်စီစဉ်ထုတ်လွှင့်ပေးခဲ့တဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ခဲ့ကြရတာပါရှင်။ဒီမြန်မာပြည်ကပေးစာကဏ္ဍကိုတနင်္ဂနွေနေ့ညနဲ့အခုလိုတနင်္လာမနေ့ပိုင်းတွေမှာပုံမှန်နားဆင်နိုင်ကြပါလိမ့်ရှင်။အခုဆက်ပြီးနားဆင်ကြရမှာကဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်ဖြစ်ပါတယ်။လွတ်တော်အတွက်မှစလိုက်တဲ့ NLD ရဲ့ဖွဲ့စည်းပုံပြုပြင်ရေးဘာခက်ခဲတွေတွေ့လာနိုင်တယ်လဲ။ကြော်လွှားဖို့နီလန်းရှိပါအောင်မလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးသုံးသပ်ချက်ကိုမတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါရရှင်။
လွန်ခဲ့တဲ့3နှစ်ကျော်2015ခုနှစ်ရွေးကောက်ပွဲမဲဆွဲကာလမှာပေးထားခဲ့တဲ့ကတိအတိုင်း NLD ပါတီဟာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးစပြီးအကောင့်ထည့်ဖော်နေပါပြီ။လွှတ်တော်တွင်စတင်တဲ့အဲ့ဒီအကောင့်ထည့်ဖော်မှုဟာဖွဲ့စည်းပုံပြင်ရေးပူပေါင်းကော်မတီတရက်ဖွဲ့ဖို့အဆိုတင်တဲ့နေ့မှာပဲတမတော်ဘက်ကပြင်းပြင်းထန်ထန်ကန့်ကွက်တာကြုံရပါတယ်။ဖွဲ့စည်းပုံပြင်ရေး NLD ဘက်ကလှုပ်ထုံလှုပ်နှီးအရမှားနေလို့ကန့်ကွက်ရတာဖွဲ့စည်းပုံပြင်ဆင်ရေးကိုကန့်ကွက်နေတာမဟုတ်ဘူးလို့တမတော်သားလွှတ်တော်ကိုယ်စားလှယ်ဗမှုချုပ်မမောင်ကပြောသလိုနောက်ပိုင်းမိဒီလာစစ်လက်ကျင့်ရေးပွဲသွားခဲ့တဲ့တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမဲအောင်လှိုင်ကလည်းအဲ့လိုပဲပြောခဲ့ပါတယ်လွှတ်တော်တွင်မှစလိုက်တဲ့ NLD ရဲ့ဖွဲ့စည်းပုံပြင်ရေးဘာအခက်ခဲတွေတွေ့လာနိုင်သလဲကြော်လွားနိုင်ဖို့နီလန်ရောရှိပါဦးမလားဆိုတာကုရပတ်လေးလာဆွေးနွေးကြည့်မှာပါ
တကယ်တော့လွှတ်တော်ရင်းကနေ2008ဖွဲ့စည်းပုံကိုပြင်ဖို့ကြိုးစားတယ်ဆိုတာအထူးဆန်းတော့မဟုတ်ပါဘူး။အရင်သူရဦးရွှေမန်းလွှတ်တော်အကြီးအကဲတာဝန်ယူခဲ့တဲ့ပထမအချိန်လွှတ်တော်သက်တမ်းကာလတုန်းကလည်းလုပ်ခဲ့ပူပါတယ်။အဲ့ဒီအချိန်တုန်းကပထမအဆင့်အနေနဲ့လွှတ်တော်ထဲမှာဖွဲ့စည်းပုံအခြေခံဥပဒေလေးလာသုံးသပ်ရေးပူးပေါင်းကော်မတီတရက်အရင်ဖွဲ့စည်းပါတယ်။အဲ့ဒီကော်မတီဟာလွှတ်တော်ရင်းပါတီတွေနဲ့ဆွေးနွေးရုံတင်မကပြင်ပကလူပုဂ္ဂိုလ်အဖွဲ့အစည်းတွေကိုပါဖိတ်ခေါ်အကြံပေးစေပါတယ်။အဲဒီကမှနောက်တစ်ဆင့်အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးအကောင့်ထည့်ဖော်မှုကော်မတီတရက်ဖွဲ့စည်းပြီးအဲဒီကော်မတီကပြင်ဆင်မဲ့ဥပဒေကြမ်းထွက်လာတဲ့အထိဆောင်ရွက်ခဲ့တာမျိုးပါလက်ရှိ NLD ပါတီကလုတ်ကင်ဆောင်ရွက်တဲ့နေရာမှာတော့အရင်လွှတ်တော်ရုံးကလုတ်ခဲ့တယ်လို့ဖွဲ့စည်းပုံလေ့လာသုံးသပ်ရေးကော်မတီဖွဲ့တာမျိုးမလုပ်တော့ဘဲဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့ရေးအဆင့်ကိုသွားလိုက်တာပါလွှတ်တော်ရင် NLD အမတ်ဦးအောင်ကြည်ညွန့်တင်တဲ့အရေးကြီးအဆိုအပြည့်စုံကတော့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလုပ်ငန်းများကိုစောလျင်စွာဆောင်ရွက်နိုင်ရေးအတွက်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီတရက်ကိုတင့်လျော်သည့်ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်များနှင့်ဖွဲ့စည်းရန်ပြည်ထောင်စုလွှတ်တော်သို့တိုက်တွန်းကြောင်းဆိုပြီးဖြစ်ပါတယ်။ဥအောင်ကြည်ညွန့်ကတော့ဖွဲ့စည်းပုံထဲကအကြောင်းချင်းရာ9မျိုးလောက်ပြင်ကျင်နေဆိုပြီးလွှတ်တော်ရင်းမှပြောပါတယ်။အဲ့ဒါတွေကတော့ဒီမိုကရေစီစံနှုန်းတွေနဲ့ညီညွတ်ချင်းမရှိတဲ့ပြဋ္ဌာန်းချက်တွေ၊ရှင်းအောင်ညီညွတ်ချင်းမရှိကွဲလွဲဆန့်ကျင်နေတဲ့ပြဋ္ဌာန်းချက်တွေ၊ပြည်ရင်းငြိမ်းချမ်းရေးအတွက်မရှိမဖြစ်လိုအပ်တဲ့စစ်မှန်သောဒီမိုကရေစီပြည်ထောင်စုထူထောင်ရေးအတွက်အဟံအတားဖြစ်နေတဲ့ပြဋ္ဌာန်းချက်တွေ၊ပါတီစုံဒီမိုကရေစီဖော်ဆောင်ရမှအဟံအတားဖြစ်စေတဲ့ပြဋ္ဌာန်းချက်တွေ၊အပြန်အလှန်ထိန်းချုပ်ရမယ့်ဒီမိုကရေစီမန်နိုင်ကြီး၃ရပ်ကိုတစ်ဖက်ဆောင်းနှင်းဖြစ်စေတဲ့ပြဋ္ဌာန်းချက်တွေနိုင်ငံသားတွေရဲ့တန်းတူညီမျှမှုကိုအကာအကွယ်ပေးနိုင်ခြင်းမရှိတဲ့ပြဋ္ဌာန်းချက်တွေရွေးကောက်ပွဲတွေမှာလွတ်လပ်ပြီးတရားမျှတရေးကိုထိခိုက်စေတဲ့ပြဋ္ဌာန်းချက်တွေကိုပြင်ကျင်တယ်လို့ဆိုထားပါဗျ။ဥအောင်ကြည်ညွတ်လွှတ်တော်ကိုတင်ပြချက်အရဆိုရင်ဖွဲ့စည်းပုံထဲကပုံမှန်အတော်များများပြင်ဆင်လိုတဲ့သဘောလို့ကောက်ချက်ချနိုင်ပါတယ်
။အားလုံးသိကြပြီဖြစ်တဲ့အတိုင်းအဆိုကိုတမန်တော်သားကိုယ်စားလှယ်တွေဘက်ကပြင်းပြင်းထန်ထန်ကန့်ကွက်ပါတယ်။မတရားကန့်ကွက်ကြပြီးအဆိုကိုမဲခွဲတာမျိုးမလုပ်ဖို့လွှတ်တော်နိုင်ငံကကိုတောင်းဆိုပါတယ်ဥပဒေအရမဲခွဲတဲ့ခါမှလဲမဲမပေးဘဲနေခဲ့တဲ့အကြောင်းလွှတ်တော်အစည်းအဝေးအပြီးမှာဗိုလ်မှူးချုပ်မမောင်ကသတင်းနောက်တွေကိုပြောပါတယ်ဒါတွေမကအဆိုကိုဆွေးနွေးဖို့တမတော်သားကိုယ်စားလှယ်တွေစည်ရင်မပေးခဲ့သလိုလွှတ်တော်နိုင်ငံကစီကိုလည်းကန့်ကွက်စာပေးပို့ထားတယ်လို့သိရပါတယ်ဖွဲ့စည်းပုံပြင်ရေးပူပေါင်းကော်မတီဖွဲ့ရေးအဆိုလွှတ်တော်တွင်တင်ပြီးနောက်ပိုင်းအခြေအနေတွေကိုကြည့်ရင် NLD ပါတီအကြက်တဲတရက်ထဲရောက်နေပြီလို့သုံးသပ်နိုင်ပါတယ်။ခုဆိုရင်အဆိုးကိုဆွေးနွေးမဲ့အထက်တပ်မတော်သားအမတ်တွေမပါဝင်တော့ပါဘူး
။အရင်ပထမကြိမ်လွှတ်တော်ဖွဲ့စည်းပုံပြင်ဖို့သူရဦးရွှေမန်းဦးဆောင်နဲ့ပြည်ခိုင်ဖြိုးအမတ်တွေဦးဆောင်ပြီးစ조사ခဲ့စဉ်ကအဲ့ဒီလိုပူးပေါင်းကော်မတီမျိုးမှာတပ်မတော်သားအမတ်တွေလည်းပါပါတယ်။လွှတ်တော်ရဲ့ပါဝင်မှုအရေးအတွက်ကိုလိုက်ပြီးကော်မတီမှာပါဝင်ခွင့်ကိုလည်းအချိုးကျလုပ်ထားတဲ့အတွက်အဲ့ဒီကော်မတီမှာပြည်ခိုင်ဖြိုးအမတ်တွေကအများစုလွှမ်းမိုးထားတာပါ။ဒုတိယတက်မတော်သားကိုယ်စားလှယ်တွေဖြစ်ပြီးကြားဖြတ်ရွေးကောက်ပွဲနဲ့ဝင်လာတဲ့ NLD အမတ်တွေကတော့အ ਨੇ စုဖြစ်ပါတယ်။အခြားပါတီငယ်တွေကတော့ပါတယ်ဆိုရင်ပါကြရတာမျိုးပါ။ ဒီအတွက်အဲ့ဒီကော်မတီရဲ့2008ဖွဲ့စည်းပုံကနေဘယ်အချက်တွေကိုပြင်မဲဆိုတဲ့ဆုံးဖြတ်ချက်မှာတက်မတော်သားကိုယ်စားလှယ်တွေသဘောမတူတာအများကြီးပါခဲ့ပြီးတကယ်တကယ်ဥပဒေကျမ်းကိုလွှတ်တော်တဲ့တင်မဲခွဲဆုံးဖြတ်ရမှာတက်မတော်ဘက်ကထောက်ခံမှုမရတော့ဘာမှအရာမတင်ဖြစ်ခဲ့တာအလုံးအတည်ပဲဖြစ်ပါတယ်ပြီးခဲ့တဲ့တစ်ချိန်ဖွဲ့စည်းပုံပြင်တော့ကဘယ်အချက်တွေပြင်မလဲရှာဖွေတဲ့ပူးပေါင်းကော်မတီမှာတက်မတော်သားကိုယ်စားလှယ်တွေပါခဲ့စဉ်တုန်းကတော့အောင်မြင်မှုမရခဲ့လေတော့အခုပူးပေါင်းကော်မတီဖွဲ့ရမှာတကယ်လို့တက်မတော်သားကိုယ်စားလှယ်တွေမပါဝင်ဘူးတပိတ်မှောက်ထားမယ်ဆိုရင်တော့ဖွဲ့စည်းပုံပြင်ရေးအဆင်ပြေနိုင်မှာမဟုတ်ပါဘူးအကြောင်းကတော့ဖွဲ့စည်းပုံတွေကဘယ်အချက်ကိုမဆိုတက်မတော်ဘက်ကသဘောမတူရင်လက်မခံရင်ပြင်လို့ရမှာမဟုတ်လို့ပါ
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ရင် NLD မှာလှုပ်ဆရာနီလာမြမြဆဆမရှိပါဘူးပထမတစ်ဆင့်အချိန်အခါကာလနဲ့ကိုက်ညီတဲ့ဖွဲ့စည်းပုံတွေကဘယ်အချက်လောက်ကိုပဲပြင်မယ်ဆိုတော့လမ်းညွှန်မြေပုံတစ်ခုတိတိကျကျရှိထားဖို့လိုပါတယ်အဲ့ဒီအချက်တွေပြင်လိုက်ရင်တက်မတော်ခေါင်းဆောင်တွေဘက်ကအကျိုးစီးပွားစိတ်အများကြီးမထိခိုက်နိုင်တဲ့အခြေအနေမျိုးဖြစ်ဖို့လိုသလိုအဲ့ဒီချက်တွေကိုတက်မတော်ခေါင်းဆောင်တွေလက်ခံလာအောင်စီယုံဆွဲဆောင်နိုင်တဲ့အခြေချင်းမျိုးရှိဖို့လဲလိုအပ်ပါတယ်အာလုံးဒီပါပြင်ကျင်တယ်တကားအလုံးကိုဖွင့်နိုင်မဲ့ပုံမှန်4-6ပြင်ကျင်တယ်ဆိုနေလို့ကတော့အောင်မြင်မှုမရနိုင်ပါဘူးဒီလိုညင်သာတဲ့နီးနဲ့တက်မတော်ခေါင်းဆောင်တွေဘက်ကိုဘလို့မှချင်းကပ်လို့မရဘူးဆွေးနွေးမခံဘူးတကားကိုအသေးပိတ်ထားတယ်ဆိုရင်တော့ပြည်သူလူထုအားကိုယူညင်ညာတဲ့နီးနဲ့အသိပေးတာမျိုးဖိအားပေးတာမျိုးလှုပ်ဖို့လိုအပ်ကောင်းလိုအပ်ပါလိမ့်မယ်2008ဖွဲ့စည်းပုံပြင်ဆင်ရေးအကောင့်ထဲပေါ်တယ်ဆိုတာတကယ်အောင်မြင်အောင်ရည်မှန်းချက်ရှိရှိစနစ်တကျအကောင့်ထဲပေါ်တာမျိုးပဲဖြစ်သင့်ပါတယ်ပြည်သူတွေကိုဂတိပေးထားလို့လုပ်ပြရတာပါဆိုတာမျိုးကတော့မဖြစ်သင့်ပါကြောင်းတင်ပြလိုက်ရပါတယ
်ဦးစီသူအောင်မြင်ရဲ့ပြည်တွင်သတင်းတုံ့သက်ချက်ကိုတနင်္ဂနွေနေ့ညနဲ့အခုလိုတနင်္လာမနက်ပိုင်းတွေမှာပုံမှန်နားဆင်နိုင်ပါတယ်ရှင်အခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပါရစေရှင်
ခရရှိမြန်ခင်ဗျာအာနာယအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာဒီအမျိုးသားရင်ကြားစီရေးတိုင်းသားတွေနဲ့ချစ်ချီစည်းလုံးမှုနဲ့အတူပြည်ရင်းညီညာရေးကိုဦးစားပေးဆောင်ရွက်နေတယ်လို့ပြောထားပါတယ်ဒါပေမဲ့လို့တိုင်းသားဒေသတွေမှာအာနာယ NLD ပါတီနဲ့ဒေသခံတိုင်းသားပါတီတွေအစုအဖွဲ့တွေကြားမှာအပြိုင်မှုတွေကြီးနေတာတွေ့ရပါတယ်ဘာများမှားယွင်းနေပါသလဲNLD ပါတီရဲ့တိုင်းသားရေးရမူဝါဒနဲ့ပတ်သက်ပြီးတော့လာမယ့်အင်္ဂါနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြဖို့အတွက်စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမိများလို့သူရဲ့ direction အနေနဲ့ကိုယ့်ရဲ့ telephone number တွေကြိုတင်ပေးပို့ထားမယ်ဆိုရင်တိုက်ရိုက်လေးလိုက်စီစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမည်ကိုမေးခွန်းတွေကိုစာနဲ့ဖြစ်စီ email နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ phone number က12923821555လေးဖြစ်ပါတယ်။email address ကတော့ bamis@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမယ်ဆိုတာရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ
။လာမယ့်အင်္ဂါညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။အခုနောက်ဆုံးကြန့်နေသေးတဲ့ကဘာတလွှထူးခြားစံပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးပါတော့မယ်။ဒီအစီအစဉ်ကိုတော့ကိုငိမ့်ချမ်းနဲ့မခင်ဖြူတို့တွေကတင်ဆက်ပေးနေပါတယ်ရှင်။
ဣစရိနိုင်ငံမှာရှိတဲ့လျှက်စစ်တပ်အပေးဆက်ယုံနာကပင်လယ်ရင်နွေးတဲ့နေရာမှာမမျှော်လင့်တဲ့ငမန်းတွေလာရောက်ချက်စားနေပါတယ်။တဘာဝတိုင်းမဟုတ်တဲ့ပင်လယ်ရင်ဝင်းကျင်ကိုငမန်းတွေဘာကြောင့်ရုတ်တရက်ရောက်လာတယ်လဲဆိုတာကိုသိရဖို့သိပ္ပံပညာရှင်တွေကစူးစမ်းလေ့လာနေကြပါတယ်။ဣစရိနိုင်ငံမြောက်ပိုင်းဟာဒရာမြို့ကစောင့်မီးသွေးဆက်ယုံဟာဆိုရင်ရေပူတွေကိုတီးပင်လယ်ထဲဆွန့်ပစ်နေတာပါ။မြေထဲပင်လယ်ထဲမှာငါးလုံးကျွန်းဖမ်းဆီးတဲ့အတွက်မျိုးထုံးမဲ့အန္တရာယ်ကိုရင်ဆိုင်နေရတဲ့ငမန်းတွေဟာဒီနေရာကိုလာရောက်တာဟာဆိုရင်ကမ္ဘာထူးခြားဖြစ်စေမယ်လို့ Morris Khan ပင်လယ်ရေသရဝါစူးစမ်းလေ့လာရေးဌာနကတာဝန်ရှိသူတဦးကပြောပါရယ်ပြီးခဲ့တဲ့1990အတွင်းမြေထဲပင်လယ်ထဲမှာငမန်းအရေအတွက်ဟာ90ရာခိုင်နှုန်းကျော်ကျဆင်းသွားခဲ့တာပါဆောင်းရာသီကလည်းအရင်ကလိုမအေးတော့တာကလည်းငမန်းတွေအတွက်အဟန့်တားမဟုတ်တော့ပါဘူးရေနွေးတွေကလည်းဒီငမန်းတွေရဲ့ဇီဝဖြစ်စဉ်သူတို့ရဲ့အသက်ရှူလမ်းကြောင်းနဲ့မျိုးပွားရေးတွေကိုအထောက်အကူပေးနေတယ်လို့ကြွေးကျင်သူတူကပြောပါတယ်။အခုလိုငမန်းတွေကိုလာကြည့်ကြတဲ့ဧည့်သည်တွေများပြားလာတယ်လို့ငမန်းတွေရဲ့အမှုအချင်းနဲ့သူတို့ကိုကောက်ွယ်ပေးဖို့ပညာပေးအစီအစဉ်တွေလည်းစတင်လှုပ်ဆောင်လာနေပါတယ်ရှင
်။ရုရှားနိုင်ငံတာတာစန်ဒေတာမှာစောင်းဥတုအလဲကိုရောက်ပြီးဆိုရင်နှင်းလျှောစီလှဲပြိုင်ပွဲကိုကျင်းပကြပါတယ်။ရုရှားမြို့တော်အရှေ့ဘက်ကီလိုမီတာ1000กว่าမှာရှိတဲ့မာမာဒစ်မြို့မှာပုံစံအမျိုးမျိုးအရွယ်အစားမျိုးမျိုးရှိတဲ့နှင်းလျှောစီလှဲတွေကိုတောင်ကျောင်းပေါ်ကတွန်းချပြီးပြိုင်ပွဲလုပ်ကြတာပါအကွာဝေးနဲ့အရှိန်တွေကိုထည့်သွင်းစဉ်းစားတဲ့အပြင် လဲတွေကိုဘလောက်ပုံစံလှလှခြေတနိုင်တယ်လဲဆိုတာကိုလည်းအနိုင်ရတဲ့သူတွေရဲ့စီရင်မှာထည့်သွင်းစဉ်းစားခဲ့ပါတယ်။ Eiffel Tower ပုံစံ၊ယထာပုံစံ၊ Gingerbread အိမ်ပုံစံလဲတွေကိုပြုလုပ်ထားပြီးတော့အရာဒီနဲ့လိုက်ဖက်မဲ့အဝတ်အစားတွေကိုလည်းဝတ်ဆင်ရတာပါ။ဒီနှစ်အတွက်ကတော့ Gingerbread ပုံစံလှဲကမီတာ400ကိုရောက်သွားတဲ့အတွက်အဝေးဆုံးကိုရောက်တဲ့ဆုရသွားပါတယ်။ပရိသတ်အကြိုက်ပေးတဲ့ဆုကိုတော့ဆက်ဖုံးအောင်မှာအသားကင်တဲ့နေရာပါတဲ့လဲထွန်ဆက်ပုံစံလှဲကရသွားပါတယ်။အမြန်ဆုံးရှော့ချနိုင်တဲ့ဆုနဲ့တခြားအထူးဆုနှစ်ခုကိုလည်းချီးမြှင့်ခဲ့ပြီးတော့အနိုင်ရတဲ့အသင်းတိုင်းဟာရုရှားရူဘယ်တထောင်အမေရိကန်ဒေါ်လာ150လောက်ရတာဖြစ်ပါတယ်။
ဒီဥပဒေကရင်အရာဝန်နစ်ကိုကူးပြောင်းမှုဤကလာတာနဲ့အမျှအင်ဒိုနီးရှားနိုင်ငံကဒေသခံမျိုးရင်းဖြစ်တဲ့ရှားပါဝက်ကလေးတွေမျိုးထုံးပြောက်ွယ်သွားမယ်အရေးကိုသုတေသနပညာရှင်တွေကထောက်ပြနေကြပါတယ်။ဘာဘီယူဆာဝက်ကလေးတွေဟာကမ္ဘာပေါ်မှာအရှားပါဆုံးဝက်မျိုးနွယ်တွေဖြစ်ပြီးတော့အမဲလိုက်တာ၊တစ်တော်ပြုံးထီတာနဲ့စီအောင်ဆိုင်ဖို့အတွက်လေယာဉ်ချဲ့ထွင်တာတွေကြောင့်အလင်းအမြန်မျိုးထုံးပြောက်ွယ်နေတာပါ။ဒါကြောင့်နိုင်ငံတကာသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ ICUN ကသူတို့ကိုအနီရောင်စင်းရဲမှာထည့်သွင်းထားပါတယ်။ UK နိုင်ငံကချက်စတာသရိုက်ဆန်ရုံမှာဝက်ကလေးတွေကိုမျိုးပွားတဲ့အစီအစဉ်တွေလှုပ်ဆောင်နေပြီးဘာဘီယူဆာဆိုတာက Deer Pig ဝက်သမင်းလို့အဓိပ္ပာယ်ရပါတယ်။ဒီဝက်ကလေးတွေရဲ့ထူးခြားချက်ကတော့အထီးရဲ့မျက်နှာနေရာမှာအစွဲလေးခုပေါက်နေတာဖြစ်ပြီးတာမန်တောဝက်တွေထက်နှစ်ခုအပိုပါနေတာပါ။အင်ဒိုနီးရှားနိုင်ငံမှာအဲ့ဒီဝက်ကလေးတွေဟာအကောင်ရည် 9,000 ကနေ 10,000 ဝန်းကျင်ပဲကျန်တော့တယ်လို့ခန့်မှန်းထားပါတယ်။
ကိုငင်းချမ်းနဲ့မကင်ဖြူထူရဲ့ကဘာတလွှားထူကြဆံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာပါရှင်။အခုထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်အစအဆုံးကိုမိနစ်၈နာရီကနေ9နာရီထိလိုင်းဒိုမီတာ20 kHz 15113ည၊လိုင်းဒိုမီတာ25 kHz 11823ည၊လိုင်းဒိုမီတာ32 kHz 9335တို့ကနေနားဆင်နိုင်သလို VOA Internet ဆံမျက်နှာ bamis.voanews.com ကနေပြီးတော့လည်းနားဆင်နိုင်ကြပါလိမ့်ရှင်။အခုတနင်္လာနေ့မနေ့ဖက်ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါမယ်ရှင
်။ဗင်နီဇွဲလားမှာအမေရိကန်ရဲ့ရှေ့ရဝင်ဆွမှုဟာရွေးချယ်စရာတစ်ခုအနေနဲ့ရှိနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့ CBS ရုပ်သံနဲ့မေးမြန်းခန်းမှာမှတ်ချက်ပေးပြောဆိုလိုက်ပါတယ်။ဗင်နီဇွဲလားကိုအမေရိကန်တပ်တွေဝင်ရောက်ဖို့အတွက်သမ္မတထရမ့်အမိန့်ပေးဖို့ဘယ်အကြောင်းကများဖန်တီးနိုင်မလဲလို့မေးတဲ့အခါမှာတော့သမ္မတကတိတိကျကျမဖြေဆိုခဲ့ပါဘူး။ပိုယဟမင်းကြီးဖရန်စစ်ဟာတနင်္လာနေ့မှာအာရဗ်စော်ဘွားများပြည်တော်စုသမ္မတနိုင်ငံကိုရောက်နေပါပြီ။ကမ္ဘာရိုမန်ကက်သလစ်ခေါင်းဆောင်ပိုယဟမင်းတဦးအနေနဲ့အစ္စလမ်ဘာသာထွန်းကားတဲ့အာရဗ်ကျွန်းဆွယ်ဒေသကိုပထမဆုံးခီးဖြစ်သွားရောက်တာလည်းဖြစ်ပါတယ်။တနင်္လာနေ့မှာပိုယဟမင်းကြီးဖရန်စစ်နဲ့အီဂျစ်တရားဟောဆရာကြီးရှိခ်တိုက်အီတီအက်တို့မင်းငုံပြောကြားမှာဖြစ်ပါတယ်။အင်္ဂါနေ့မှာတော့အဘူဒါဘီမှာပိုယဟမင်းကြီးရဲ့လူရုဆူဝေးဟောပြောပွဲတစ်ခုရှိနေပါတယ်။တက်ရောက်မဲ့သူကတသိန်း3,500လောက်ရှိမယ်လို့ခန့်မှန်းကြပါတယ်။ရခိုင်ပြည်နယ်ရသေးတော်မြို့ပတ်မှာတနင်္လာနေ့မနေ့ပိုင်းကတက်မတော်နဲ့ရခိုင်လက်နက်ကန် AA တပ်ဖွဲ့တို့ကြိုက်တိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေပါတယ်။တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာဟာနိုဝင်ဘာ2018နိုဝင်ဘာလကုန်ကဖြစ်ပြီးဒီနေ့ထိဖြစ်ပွားနေတာမို့ရခိုင်ပြည်နယ်ဘူးတီတောင်ရသေးတော်မောင်တော်ကြောက်တော်နဲ့ပုံနှကြုံမြို့နယ်တွေမှာရှိတဲ့ဒေသခံရွာသား6,000ကျော်လောက်စစ်ပေးတင်းရှောင်နေကြပါတယ်။အမေရိကန်ပြည်ထောင်စုမှာ Super Bowl လို့လူသိများတဲ့ NFL American မြို့သားဘောလုံးအဖွဲ့ချုပ်ဖလားဘောလုံးပွဲကိုတနင်္ဂနွေနေ့ညဂျော်ဂျီယာပြည်နယ် Atlanta မြို့ကစားကွင်းမှာကျင်းပနေပြီဖြစ်ပါတယ်
။ဖေဖော်ဝါရီလ4ရက်တနင်္လာနေ့မနေ့ဖက် VOA American တန်ရဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာပေးသွားတာပါ။ဒီမနေ့အစီအစဉ်ထုတ်လုပ်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်ရှင်။တနင်္လာနေ့ညနေပဲ6နာရီခွဲက9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွာမျိုးပါရှင်။
This program has come to you from the Voice of America, Washington.